Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့စက်တင်ဘာလ9ရက်တနင်္လာနေ့ညပိုင်းအစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်ပြန်ပေးနေပါပြီ။ကျွန်မဆင်မြန်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်လေးကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ရုရှားအစိုးရအတိုက်အခံ Alexei Navalny အစိတ်ခတ်ခံနေရတာကြောင့်ရုရှားနိုင်ငံနဲ့ဂျာမနီနိုင်ငံကိုတွယ်တမ်းမဲ့တဘာဝတန်းငွေပိုက်လိုက်စီမံကိန်းကိုဖျက်ဖို့ဂျာမနီနိုင်ငံကထိတ်တန့်နိုင်ငံရဲ့သမားတွေဝင်ကြီးချုပ်အင်္ဂလာမာကဲလ်ကိုတောင်းဆိုနေကြပါတယ်။ရုရှားအတိုက်ခံကိုလှုပ်ကြံဖို့ကြိုးစားမှုအပေါ်ဂျာမနီအနေနဲ့ဘာမှမဖြစ်သလိုနေလို့မရပဲဒေါ်လာတန်းထောင်ချီကုန်ကြမဲ့ Nord Stream 2 pipeline စီမံကိန်းကိုဖျက်ပြီးရုရှားရဲ့လုပ်ရက်ကိုလက်မခံဘူးဆိုတာပြသတဲ့တယ်လို့ဂျာမနီထိတ်တန့်နိုင်ငံရဲ့သမားတွေကပြောပါတယ်။လောလောဆယ်ဘာလင်မြို့တော်တွေကစစ်ရုံတစ်ခုမှကုသမှုခံယူနေတဲ့နေမျောနေစေအတိုက်အခံနဗာလီကိုရုရှားအစိုးရကစိတ်ခတ်လှုပ်ကြံဖို့ကြိုးစားခဲ့တယ်လို့ဂျာမနီနဲ့တခြားအနောက်နိုင်ငံအစိုးရတွေကပြောနေပြီးပေမဲ့ရုရှားအစိုးရကတော့ဒီဆွဆွဲချက်တွေကိုညှဉ်းဆန်နေပါတယ်ပြီးခဲ့တဲ့လတုန်းကစိုက်ဘေးရီးယားကနေမော်စကိုမြို့တော်ကိုအသွားလေယာဉ်ပေါ်မှာရုတ်တရက်နေမကောင်းဖြစ်ခဲ့တဲ့အလက်ဆီနဗာလီအစိတ်ခတ်ခံရတာနဲ့ပတ်သက်လို့စုံစမ်းမှုတွေမှာရုရှားကပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုရင်တံငွေပိုင်လိုင်းစီမံကိန်းကိုထိခိုက်လိမ့်မယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီးကရုရှားအစိုးရကိုပြီးခဲ့တဲ့သတင်းပတ်ထဲပါသတိပေးခဲ့ပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 အတည်ပြုလူနာအရေးအတွက်ဟာဘရာဇီးလ်နိုင်ငံထက်ပိုများသွားပြီဖြစ်လို့ကမ္ဘာမှာအတည်ပြုလူနာဒုတိယမြောက်အများဆုံးနိုင်ငံဖြစ်သွားပါတယ်။ဒီနှစ်တနင်္လာလတရက်ထဲအတည်ပြုလူနာ 9,802 ယောက်စံချိန်တင်ရှိခဲ့တယ်လို့အိန္ဒိယကျန်းမာရေးဌာနကထုတ်ပြန်ပါတယ်။ဒါကြောင့်အိန္ဒိယမှာစုစုပေါင်းအတည်ပြုလူနာ 4.2 သန်းကျော်သွားပါပြီ။ကိုဗစ်ကရောဂါကြောင့်သေဆုံးသူကလည်းဒီကနေ့1,000ကျော်တာမို့စုစုပေါင်းသေဆုံးသူကလည်း9,100ကျော်ရှိပါတယ်။လက်ရှိမှာအမေရိကန်ပြည်ထောင်စုကတော့ကိုဗစ်အခြေပြုလူနာ 6.3 သန်းသေဆုံးသူ 38,000 ကျော်နဲ့ကမ္ဘာပေါ်မှာအများဆုံးဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့ဒုတိယအကျော်ကူးစက်မှုအကြီးအကျယ်ပြန်ဖြစ်ခဲ့တဲ့ဗစ်တိုးရီးယားပြည်နယ်ထဲမှာကိုဗစ်လူနာသက်41ယောက်ပဲတနင်္လာနေ့မှာတွေ့ရှိလာမှုဒါဟာရုံးသားတွေကအ ਨੇ ဆုံးဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီချိန်ထဲမှာပဲစမ်းတက်နေတဲ့ကိုဗစ်ကာကွယ်ဆေးနှမျိုးကထိရောက်စိတ်ချရရဲဆိုရင်စုစုပေါင်းဆေး85သန်းနီးပါးထုတ်လုပ်ပေးဖို့အတွက်ဆေးကုမ္ပဏီနှစ်ခုနဲ့သဘောတူထားတယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကပြောပါရယ်အိန္ဒိယနိုင်ငံမှာ COVID-19 အတည်ပြုလူနာ 4.2 သန်းကျော်သွားတဲ့ဒီနေ့တနင်္လာနေ့မှာပဲမြေထားလိုင်းတချို့ကိုမြို့တီလီမြို့တော်နဲ့မြို့တချို့မှာပြန်လည်ပြေးဆွဲပါရယ်ကယောဂါကူးစက်မှုထိန်းချုပ်နိုင်ဖို့အတွက်9လကျော်ကြာရပ်ထားခဲ့တဲ့မြေရထားလိုင်းစနစ်ကိုအဆင့်လိုက်ပြန်ဖွင့်နေတာမို့မြို့တော်ရဲ့မှာအဝါရောင်လိုင်းတစ်ခုလည်းပဲပြန်ပြီးတော့ပြေးဆွဲနေပါတယ်။အချိန်အဖြစ်မနေ့6နာရီည6နာရီစုစုပေါင်းတနေ့ကို7နာရီပြေးဆွဲမှာပါ။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုဓာတ်ဆီးနိုင်ဖို့အတွက်အိန္ဒိယနိုင်ငံတော်ကအိမ်ပြန်မထွက်ရကန့်သတ်ချက်တွေမလမထုတ်ပြန်ခဲ့ခြင်းတွေကမြူးဒီလီမြို့တော်အပါအဝင်တနိုင်ငံလုံးကမြေရထားလိုင်းပြေးဆွဲမှုတွေကိုရပ်ဆိုင်းခဲ့တာပါ။ဒီနေ့ညတလီပြောတော့မှာမြေထားစီးမဲ့ဒူတိုင်းပူရာယုံတွေတဲကိုဝင်ချိန်မှာကိုအပူချိန်ရှိမရှိစစ်ဆေးခံစားရပါတယ်။ခီးတဲ့တွေအနေနဲ့နှာခေါင်းစီးတက်ဆင်ဖို့လိုအပ်တယ်လို့တယောက်နဲ့တယောက်လဲခက်ခွာခွာနေကြဖို့ညွှန်ကြားထားပါတယ်။အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်တွေကပင်လယ်ကမ်းခြေတစ်ခုကိုပေစည်းပြေးရိုဟင်ဂျာ300နီးပါးရောက်လာတဲ့အတွက်ကဲတင်ထားတယ်လို့အင်ဒိုနီးရှားအနာဘိုင်တွေကပြောပါတယ်။ဆက်နေတစည်းနဲ့ဦးကျော်ဗလန်းကမ်းခြေကိုရောက်လာတဲ့ရိုဟင်ဂျာတွေကိုဒေသခံတွေတွေးရှိတဲ့အတွက်တာဝန်ရှိသူတွေကိုအကြောင်းကြားခဲ့တာဖြစ်တယ်လို့ဘန်တာဆက်တီခရိုင်ရဲချုပ်ကပြောပါတယ
်ဒန်ဒူဝန်တူရွန်ဟမ်ဘတ်ဂျလန်ဒီဝါရွန်ကမ္ဘောဒီးယားဘာရုကတဝန်ဒါဒီဝါရ်က
ဆက်နေတဲ့ရောင်းလာကြသူတွေအစားအသောက်ရောင်းတဲ့ဆိုင်တွေနားမှာရောင်းလဲလဲလုပ်နေတာကိုဒေသခံတွေတွေးခဲ့ရပြီးရဲကိုအကြောင်းကြားခဲ့ကြတာဖြစ်တယ်လို့ဘန်တာဆက်တီခရိုင်ရဲချုပ်အစ်ပတူအဝန်ဆာယာကပြောကြားခဲ့တာဖြစ်ပါတယ်ဆက်လီနဲ့ရောက်လာကြသူစုစုပေါင်း298ယောက်ဖြစ်ပြီးတော့အမျိုးသမီး181ယောက်ကလေး14ယောက်ပါဝင်တယ်လို့သူကပြောပါတယ်။ကိုဗစ်ကရောဂါစိုးရိမ်မှုရှိနေချိန်မှာသူတို့ကိုလောလောဆယ်ယာယီနေရာချထားပေးတယ်လို့လော့ခ်ဆာမာဝေမြို့ချက်ချင်းဒီအဖွဲ့အစည်းအကဲကပြောပါတယ်။ဂျုံကရုံးကလည်းအာချေးပြည်နယ်ထဲမှာဆက်လီနဲ့မျောလာတဲ့ရိုဟင်ဂျာတရာကျော်ကိုအင်ဒိုနီးရှားအနာဘိုင်တွေကအစာပိုင်းမှာကန့်ကွက်မခံခဲ့တာကြောင့်ငါးဖမ်းသမားတွေကကယ်ဆယ်ခဲ့ကြရပါတယ်။မြန်မာအစိုးရစစ်တပ်ရဲ့နှိမ်နင်းမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကတချို့ဟာပြေးကျက်နေတဲ့ဒုက္ခသည်စခန်းတွေကနေ ဖို့ကောင်းမဲ့နေရာသစ်စီမှာခိုးလုံနိုင်ဖို့အတွက်သွားနေကြတာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေကိုစီးစစ်လက်ခံသွားမယ်လို့ပြောကြားထားပါတယ
်။ VOA American သံညတဲ့မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိဆိုင်းတိုမီတာ19 kHz 15.53 မြောက်ဆိုင်းတိုမီတာ25 kHz 11.83 မြောက်ဆိုင်းတိုမီတာ32 kHz 9.33 နဲ့ပထမနာရီဘက်မှာဆိုင်းလန့်မီတာ190 kHz 15.5 လို့ကနေပါထုတ်လွှင့်ပေးပါမယ်။မင်္ဂလာ
ပါရှင်ကျမများသတင်းအောင်ပါသတင်းမျိုးကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။တောင်တရုတ်ပင်လယ်ရဲ့အငင်းပွားနေတဲ့ကျွန်းတွေပေါ်မှာကီယိုတိုစခန်းတွေဆောက်လို့ရမှာပါဝင်ကူညီခဲ့တယ်လို့ယူဆရတဲ့တရုတ်ကုမ္ပဏီတွေကိုအမေရိကန်ပြည်ထောင်စုကပထမဆုံးအကြိမ်ဖြည့်တန်ခတ်အရေးယူတာဟာတရုတ်တို့ပင်လယ်ရေတွေမှာဩစာအာဏာတိုးချဲ့နေတဲ့အပေါ်အမေရိကန်ရဲ့တင်းမာရေးမူဝါဒကိုပြလိုက်တာဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်အမေရိကန်ကုသရေးဝန်ကြီးဌာနကတရုတ်ကုမ္ပဏီ24ခုကိုပို့ကုန်ဆိုင်ရာနဲ့ပစ္စည်းလွှဲပြောင်းပေးမှုဆိုင်ရာတန်ခတ်အရေးယူမှုတွေကိုဩဂုတ်လ26ရက်နေ့ကချမှတ်ခဲ့ရပါတရုတ်စစ်တပ်ကတောင်တရုတ်ပင်လယ်ထဲနိုင်ငံတကာကဝေဖန်နေတဲ့ကျွန်းတူတွေဆောက်လို့ရမှာအဲ့ဒီကုမ္ပဏီတွေပါဝင်ခဲ့တာကြောင့်အခုလိုတန်ခတ်အရေးယူရတာဖြစ်တယ်လို့အမေရိကန်ကုသရေးဝန်ကြီးဝန်ကြီးဌာနကပြောပါတယ်အမေရိကန်တို့ကစတူရန်ကီလိုမီတာ 3.5 သန်းရှိတဲ့ပင်လယ်ပြင်နဲ့နေပြည်တော်ဆိုင်မှုတောင်းဆိုထားတာမဟုတ်ပေမဲ့တကယ်လို့ရေချောင်းသွားလာမှုကိုလွတ်လွတ်လပ်လပ်ဆက်ပြီးရှိဖို့လှူလာနေတာဖြစ်ပါတယ်။ဒေတာရင်းနိုင်ငံတွေဖြစ်တဲ့ဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတို့ကတော့တရုတ်နိုင်ငံနီးတူပဲတောင်တရုတ်ပင်လယ်ပြင်တစ်ခုလုံးဒါမှမဟုတ်ဒစိမ့်တစ်ပိုင်းကိုပိုင်ဆိုင်ကြောင်းတောင်းဆိုထားပါတယ်ရှင်။တရုတ်နိုင်ငံအတွင်းကအမေရိကန်အခြေစိုက်သတင်းဌာနတွေအတွက်အလုပ်လုပ်နေတဲ့သတင်းသမားတွေရဲ့သတင်းလုတ်ခွင့်လိုင်စင်တစ်နှစ်တတန်းတိုးပြီးတော့တရုတ်နိုင်ငံကရပ်ဆိုင်းလိုက်ပါတယ်။ဒါဟာအမေရိကန်နဲ့တရုတ်ကြားစီးပွားရေးနဲ့တန်တမာရေးဆိုင်ရာတင်းမာမှုတွေမြင့်တက်လာနေချိန်မှာအပြည့်အနဲ့ရည်ယူဆောင်ရွက်တာတွေစတိုင်လုဆောင်နေတဲ့အထက်ကနောက်ဆုံးဖြစ်ရတစ်ခုလည်းဖြစ်ပါရဲ့။ပုံမှန်တစ်နှစ်တတန်းသတင်းလုတ်ခွင့်လိုင်စင်ရလေးရှိတဲ့သတင်းထောက်တွေဟာတတန်းကုန်လုံးလျှောက်ထားရမှာအခုအခါယာယီလုတ်ကင်ခွင့်နဲ့ဗီဇာတတန်းနှစ်လပဲရရှိတာဖြစ်ပါရဲ့။American CNN သတင်းဌာနကသတင်းသမားတယောက်ဖြစ်တဲ့ American ဘွား David Culver လည်းအခုအချိန်အနည်းငယ်ကြုံတွေ့နေရတယ်လို့ CNN ကအတည်ပြုပြောကြားပါတယ်။ American နိုင်ငံမှာမိလာကလေးကဗီဇာကန့်သတ်မှုတွေနဲ့ရင်ဆိုင်နေရတဲ့တရုတ်သတင်းတောက်တွေကိုနှိမ်ထုတ်ရင်တရုတ်တို့အနေနဲ့အလားတူလက်တုံပြန်မှုရှိတယ်လို့တရုတ်အာဏာပိုင်တွေကပြောကြောင်းလေသတင်းသမားတူကိုကိုးကားပြီးတော့ New York Times သတင်းစာကပြောပါတယ်။သတင်းသမားတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံအငင်းပွားမှုကအမေရိကန်အစိုးရကအမေရိကန်နိုင်ငံတွင်တရုတ်နိုင်ငံပိုင်သတင်းဌာနတွေမှာလုတ်ကင်နေတဲ့တရုတ်သတင်းတောက်အရေးအတွက်ကိုကန့်သတ်ပြီးတဲ့နောက်မှာ New York Times, Washington Post နဲ့ Wall Street Journal သတင်းဌာနတွေကသတင်းသမားတွေကိုမလာရုံကတရုတ်နိုင်ငံကပြန်ပြီးနှင်ထုတ်တာကနေစတင်ခဲ့တာဖြစ်ပါတယ်။အဲဒီနောက်မီလာရုံကတရုတ်တရင်သမားတွေရက်90အလုပ်လုပ်ခွင့်ဗီဇာပဲရမယ်လို့ American အစိုးရကကြေညာထားပါတယ်ရှင်။ဂျပန်နိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အင်အားပြင်းတိုက်ဖုန်းမုန်တိုင်းဟိုင်ရှန်ဟာဒီကနေ့တနင်္လာနေ့မှာတောင်ကိုရီးယားနိုင်ငံကန်ယူရန်ကိုဝင်ရောက်ခဲ့ပါတယ်။မုန်တိုင်းဟာတနာရီကိုလေတိုက်နှုန်း88မိုင်လောက်နဲ့နိုင်ငံတောင်ပိုင်းအိုဆန်မြို့အတွင်းကိုဝင်ရောက်တိုက်ခတ်ခဲ့တယ်လို့ကိုရီးယားမိုးလေဝသဌာနကပြောပါတယ်။မုန်တိုင်းကြောင့်အနီးနားကစစ်ကမ်းမြို့ဖြစ်တဲ့ဘူဆန်မှာလျှက်စစ်မှုတွေပြတ်တောက်နေသလိုအော်ဒါပိုင်းတွေကလူတစ်ထောင်လောက်ကိုဘေးလွယာပြောင်းရွှေ့ပေးခဲ့ရပါတယ်။ဒေသရင်းလေရင်ခရီးစဉ်300ကျော်ကိုလည်းညှနာထားခဲ့တာပါ။မုန်တိုင်းဟာနောက်ထပ်24နာရီတွင်မှာအပြောသွားလိမ့်မယ်လို့မိုးလီဝသဌာနကခန့်မှန်းထားပါတယ်။ဟိုင်ရှန်မုန်တိုင်းကြောင့်ဂျပန်နိုင်ငံကျူရှုကျွန်းမှာလူ9သိန်းနီးပါးလျှက်စစ်မီးပြတ်တောက်မှုနဲ့ကြုံနေရပါတယ်။နိုင်ငံတောင်ပိုင်းကျွန်းတွေမှာနေထိုင်သူ2သန်းနီးပါးကိုဒေးလူရပြောင်းရှိကြဖို့အမိန့်ထုတ်ခဲ့ရတယ်လို့ကျူရှုကျွန်းမှာမုန်တိုင်းကြောင့်အနည်းဆုံးလူ32ယောက်ဒဏ်ရာရခဲ့ပါတယ်။အခုအဲ့ဒီဟိုင်ရှန်မုန်တိုင်းဟာဂျပန်နိုင်ငံတောင်ပိုင်းနဲ့ကိုရီးယားကျွန်းဆွဲကိုတစ်ပတ်အတွင်းမှာဝင်ရောက်တိုက်ခတ်တဲ့ဒုတိယတိုက်ဖုန်းမုန်တိုင်းဖြစ်ပါတယ်။တနင်္ဂနွေနေ့ကဘယ်လာရုစ်နိုင်ငံမြို့တော်မင်းစ်မှာတောင်းနေချီတဲ့ဆန္ဒပြသူတွေဟာသမ္မတအလက်ဆန္ဒလူရှင်ကိုရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ကာလာချာရှိအုပ်ချုပ်နေတဲ့သမ္မတလူရှင်ကိုဆက်ပြီးတော့အာဏာရစေခဲ့တဲ့အငင်းပွားပွဲရာရွေးကောက်ပွဲနောက်ပိုင်းမှာ နိုင်ငံတော်ဝန်ဆန္ဒပြပွဲကြီးပေါ်ပေါက်ခဲ့တာတရင်ငါးပတ်ရှိနေပြီဖြစ်ပါတယ်။မနီတုန်းကတော့ဆန္ဒပြသူတွေကအတိုက်ခံတွေရဲ့အနေနဲ့အဖြေရောင်ပါအလန်တွေကိုဝေယံပြီးသမရနှုတ်ခတ်ပေးဖို့ကြွေးကြော်တဲ့တွင်နဲ့ဆန္ဒပြခဲ့ပါတယ်။မင်းစမျိုးလေမှာရဲတပ်ဖွဲ့နဲ့စစ်တပ်တွေချထားတဲ့ကြားကဆန္ဒပြသူတွေကမြို့တွေကနေတိတ်မဝေးရဲသမရအိမ်တော်နာအထီးချီတဲ့ဆန္ဒပြခဲ့ရပါ။အဒီကရုံနိုင်ငံရဲ့တပ်ဖွဲ့တွေနဲ့ရဲဝန်နဲ့တာဝန်ရှိသူတွေကစစ်တုံးရင်တွေမိသားပိုက်တွေမျက်ရည်ယူဓာတ်ငွေတွေနဲ့နဘာတို့တွေအသုံးပြုပြီးဆန္ဒပြသူတွေကိုလူစုခွဲဖို့ကြိုးစားခဲ့ပါတယ်။နိုင်ငံတော်မင်းကြီးကဆန္ဒပြပွဲတွေအတွင်မှာလူ600ကျော်ဖမ်းဆီးထိန်သိမ်းခံခဲ့ရပါတယ်။1994ခုနှစ်ကလေးကသမရရာထူးကိုရယူထားခဲ့တဲ့လူရှန်ကိုကဘီလာရုစ်နိုင်ငံမှာအောက်တိုဘာ9ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာသူအနိုင်ရတယ်လို့ကြေညာခဲ့တာဖြစ်ပါတယ်။ဒီရွေးကောက်ပွဲကမင်းမတမာမှုတွေရှိတယ်လို့အတိုက်ခံပါတီတွေကရောအမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ကပါပြောဆိုနေကြတာပါ။ရွေးကောက်ပွဲနောက်ပိုင်းဆန္ဒပြမှုတွေကြောင့်အဖမ်းခံရသူ9000ကျော်ရှိနေပြီဖြစ်တယ်လို့လူခွင့်ရေးချိုးဖောက်မှုတွေညှဉ်းပန်းနှိပ်စက်မှုတွေရှိတယ်ဆိုတဲ့အထောက်အထားတွေလည်းအများပြားတွေ့ရပါတယ်။ဆန္ဒပြပွဲတွေအတွင်းမှာတိုက်ဆုံသူကလည်းအနည်းဆုံး4ယောက်ရှိပါတယ်။အဓိကအတိုက်ခံခေါင်းဆောင်စစ်လာနာဆူဟန်ခါယာကတော့ရေကောက်ပွဲပြီးကလေးကလီသူရေးနီးယားနိုင်ငံဘက်ကိုထွက်ပြေးတင်းချောင်နေပြီးဘီလာရုစ်နိုင်ငံမှာရေကောက်ပွဲအသစ်ကျင်းပနိုင်မှုကြိုးစားနေတယ်လို့ VOA နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောကြားခဲ့ပါတယ်ရှင်ဒေါ်ရရှင်လည်းရှင်တင်းနလာနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။လွတ်တော်အသီးသီးကနေဝင်ပြိုင်နဲ့ကိုစလဲလောင်းတွေရဲ့မဲဆွယ်စည်းရုံးတဲ့ကာလကိုစတေမာရှေ့ရမနက်ဖြန်ကစပြီးလုံလိုက်ပြီလို့ရွေးကောက်ပွဲကော်မရှင်ကကြီးညာလိုက်ပြီးမယ်စည်းရုံးရေးလုပ်ငန်းတွေကိုကျန်းမာရေးအကန့်အသတ်ကြီးနဲ့ခွင့်ပြုသွားဖို့ရှိရဆိုတဲ့သတင်းကိုပြောပြမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။စတေမာရှိရကစပြီးပြည်내နဲ့တိုင်းပြည်ပကရွေးကောက်ပွဲဝင်ပြိုင်မြဲကိုယ်စားလှယ်လောင်းတွေမဲဆွယ်စည်းရုံးတာကိုစတင်နိုင်ပြီလို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကမနေ့ကစတေမာ6ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပေမဲ့ကိုဗစ်ကရောဂါအကန့်အသတ်တွေကြောင့်ပါတီအများစုကစိုးရိမ်နေကြပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကလူအယောက်50ထက်မပိုပဲမဲဆွယ်စည်းရုံးနိုင်တယ်လို့ဖြေလျှော့ပေးခဲ့ပေမဲ့ပြည်내နဲ့တိုင်းအလိုက်ဒေသန္တရကျန်းမာရေးကန့်သတ်ချက်တွေကလည်းတစ်ခုနဲ့တစ်ခုမတူညီရာကမဲဆွယ်စည်းရုံးရေးကာလအဟန့်တားကြီးဖြစ်နိုင်တယ်လို့ပါတီအများစုကမြင်ပါတယ်။ဒီလိုအခက်အခဲတွေကိုအင်အားကြီးပါတီတွေကကျော်လွှားနိုင်ပြီးမယ်ပါတီငယ်တွေနဲ့တတိပုဂ္ဂလပါတီတွေကတော့စိန်ခေါ်မှုတွေရှိကြောင်းရွေးကောက်ပွဲလေးလာရေးနဲ့ပညာပေးအဖွဲ့ဖြစ်တဲ့ Rainmaker Organization အမှုဆောင်ဒါရိုက်တာဒေါ်အေးတန်လာအောင်က VOA ကိုပြောပါဗျ။ဒီ
စစ်သေးသေးလေးအဆင့်ထောက်ပြရမယ်ဆိုတဲ့အခါကတော့ဒီပါတီငယ်လေးတွေသူတို့ရဲ့နိုင်ငံချင်းမှုတွေကိုမျိုးစီရင်ရေးဆင်းတဲ့အချိန်မှာတကယ်ကိုအဆင်ပြေမှုအစီအမအောင်မှာပေါ့နော်ပါတီလေးရဲ့အနေနဲ့ဒီလိုကြီးတက်ရောက်မှုရှိတယ်နဲ့ဆန္ဒနဲ့သုံးသပ်မှုပိုင်းမှာလည်းနောက်တစ်ခါမီးတင်လာဖို့အဲ့ဒါကလည်းတော့ဒီပါတီငယ်တွေဒီပေါက်တွေမှာမျှတစွာပါဝင်လာနိုင်တဲ့အချင်းချင်းတွေမဖြစ်နိုင်ပေါ့နော်ကိုယ်ကအဟံသားဖြစ်နေတယ်ပါလေ
ကိုဗစ်ထိန်းချုပ်ဖို့ကျန်းမာရေးဝန်ကြီးဌာနသတ်မှတ်ထားတဲ့လူအရေးအတွက်ထပ်ပို့ပြီးမဆူဝေးပဲမဲဆွယ်ရဖို့ရှိရကြောင်းဒါဟာပါတီတိုင်းအတွက်စိန်ခေါ်မှုဖြစ်ပေမဲ့ဒါကညီတူညီမျှအခြေအနေသာဖြစ်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဒုဥက္ကဋ္ဌဒေါက်တာဇော်မြင့်မောင်ကစက်တင်ဘာ4ရက်မှာပြောခဲ့တာပါ
ကျွန်တော်တို့မှအစိမ်ကုန်မှုအစ်စ်မဟုတ်ဘူးအမေရိကန်တွေလည်းရုပ်ောက်ပွဲရှိတယ်စိမ်ဖော်မှုအစ်စ်အဲ့တော့ပါတီတိုင်းအစ်စ်ပါဘယ်သူမှဘယ်သူအတာရတာမရှိဘူး pandemic ဖြစ်နေတဲ့ယောဂါကလတ်ချိန်ကြီးတစ်ခုမှာစီယွန်ရေးလုပ်တဲ့ရုပ်ောက်ပွဲဖြစ်တယ်မဖြစ်ပဲဆိုတာကတော့အစိုးရရောဤသူရောကျန်းမာရေးဌာနပေါ့သက်ဆိုင်ရာဌာနတွေအားလုံးကဒီကိုဗစ်ကိုဘယ်တော့ကားနိုင်တယ်လဲဆိုတဲ့ပုံမှန်လည်းမူတည်နေတဲ့သူပါ2020ရွေးကောက်ပွဲကတော့ပြန်ဆိုင်မှုကြီးမားမယ်ပြည်ထောင်လာရှိလေအရင်ကတည်းကပူရှုံနေတယ်စိန်ခေါ်မှုအသေးဖြစ
်2020ရွေးကောက်ပွဲမဲဆွယ်စည်းရုံးဝင်ကိုစတင်ပါရှိရမနက်6နာရီကစတင်နိုင်ပြီးနိုဝင်ဘာ6ရက်12နာရီအထိနိုင်ပေါင်း20ခွင့်ပြုပေးထားပါတယ်တတိပုဂ္ဂလနဲ့နိုင်ငံရေးပါတီ90ကျော်ကလွှတ်တော်ကိုယ်စားလှယ်လောင်း6969ယောက်ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြို့ထားတာပါ
ကိုဗစ် -19 အတည်ပြုလူနာစေယုံစင်ကွင်းနဲ့အသွာလာကန်သက်ခဏရသူတွေပေါ်ချမှတ်ထားတဲ့သတ်မှတ်ချက်တွေကိုပြောင်းလဲလိုက်ပြီးတော့မဲဆွယ်စေယုံရေးကာလမှာပြည်သူတွေရောဂါကာကွယ်စီမင်းတွေဆက်ပြီးလိုက်နာဖို့ကျန်းမာရေးဌာနတာဝန်ရှိသူတွေကတတိပေးထားတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မကတော့စုစုပါ။ပြည်ရင်းပိုးရိပ်လူနာတွေနဲ့ရောဂါသံသယကြောင့်အသွာလာကန်သက်ခဏရသူတွေပေါ်ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကချမှတ်ထားတဲ့အချက်တွေကိုဒီကနေ့ကစပြီးပြောင်းလဲပြင်ဆင်လိုက်ပါတယ်။ တမန်နေရာတွေမှာအတွာလာကန်တခဏရသူတွေကိုအရင်ကရက်သက်တစ်ပတ်သုံးပတ်တာကာလတမတ်ထားပြီးအခုတော့14ရက်တာကာလအဖြစ်ကွာရန်တင်းကာလကိုတမတ်လိုက်တာပါအဲ့ဒါအပြင်ယောဂဘူးရှိလို့ဆေးရုံတရသူတွေကိုကိုဗစ် -19 နဲ့ကတဲ့နှစ်ချိန်ဆက်တိုက်ပြမှာဆေးရုံကဆင်းဝင်ရတဲ့အချိန်တွေကနေအခုခါမှာတော့ယောဂလက္ခဏာပေါ်မူတည်ပြီးဆေးရုံဆင်းရတဲ့အဆင့်ကိုပြောင်းလဲလိုက်တဲ့အကြောင်းဗဟုကူးစက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်
မဂ္ဂရီဆက်ချင်ကြတဲ့ချစ်တဲ့ကြီးရဖို့အတွက်ရက်90ကျော်ကြာတဲ့အခြေအနေတွေရှိပါတယ်တချို့ရက်80ကျော်ကြာပါတယ်အဲဒါဆိုတော့အခါကျတော့မလိုအပ်ဘဲနဲ့သူတို့တွေဟာဆေးရုံမှာအကြာကြီးနေရပြီးတော့အခါကျတော့သူ့ရဲ့နော်ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေလည်းရှိနိုင်တယ်သူဆေးရုံမှာအကြာကြီးနေရတဲ့မိသားစုတွေကလည်းတာဝန်ပိုကြီးတယ်မိသားစုလည်းပြင်းပန်းဆင်းရဲတယ်ပြီးလို့ရှိရင်ဒီလူနာကိုစောင့်ချက်ကြည့်ရှုနေရတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်လည်းဘုံတော့ဝန်ပိုးပို့ဖြစ်တယ်သူတို့တွေဒီမျိုးကြည့်နေရတဲ့အကြောင်းတော့တစ်ချက်တကယ်လိုအပ်တဲ့လူနာတွေကိုအချင်းပေးနိုင်မှုပါဆိုလို့ရှိရင်အကန့်အသတ်ရှိတယ
်အခုလိုပြောင်းလဲလိုက်တာဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့လမ်းညွှန်ချက်အတိုင်းဖြစ်ပြီးတော့နိုင်ငံတကာမှလည်းလူနာတွေကိုဆေးရုံကဆင်းဝင်ပေးတဲ့ပုံစံပြောင်းလဲနေကြပြီလို့ဒေါက်တာခင်ခင်ကြီးကဆက်ပြောပါတယ်ဒါပေမဲ့လည်း WHO ရဲ့ guideline ထဲမှာတော့ယောဂလက္ခဏာသက်သာသူတွေကိုဆေးရုံမှာနောက်ထပ်3ရက်စောင့်ကြည့်ပြီးမှဆင်းဝင်ပေးတာဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့ပိုပြီးစိတ်ချရအောင်စောင့်ကြည့်ရကိုတရက်တိုးထားတယ်လို့ဆိုပါတယ်အဲ့ဒါကြောင့်ပိုးရီလူနာတွေအနေနဲ့ဆေးရုံမှာအနည်းဆုံး14ရက်တာစောင့်ချက်ကုသမှုခံယူရမှာဖြစ်တယ်လို့သိရပါဗျ။ကိုဗစ်ပိုင်ရောဂါအတွက်ပြည်သူတွေလိုက်နာရမယ့်အချက်ထဲမှာတအုပ်နဲ့တအုပ်ခက်ခွာနေရမယ်ဆိုတာနဲ့လူစုလူဝေးရှိတဲ့နေရာတွေကိုရှောင်ကျဉ်နိုင်မှုကလည်းဒီရောဂါထိန်းချုပ်ကာကွယ်ရမှာအရေးအကြီးဆုံးအချက်တွေဖြစ်နေပါဗျ။ဒါ၄ကြောင့်လာမယ့်ရွေးကောက်ပွဲအတွက်မင်းဆွေဆေးရုံကြီးကာလအစမှာပြည်သူအားလုံးလိုက်နာရမယ့်ရောဂါကာကွယ်ရေးညွှန်ကြားချက်တွေကိုဆက်ပြီးဆောင်ရွက်ဖို့ဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါဗျ။
ဒီလိုရှင်မှာမဲပေးမဲ့သူတွေဒီလိုမဲဆက်စီရုံကိစ္စရက်တွေကြောင့်ပြည်သူလူထုယောဂါကူဆက်မှုမဖြစ်ပေါ်စေဖို့ဒါကျမတို့စိတ်ထဲမှာအဓိကတားခဲ့ထားပါတယ်။ဒါအပြင်နော်ဒီမဲပေးတဲ့အခါမှာလည်းစိတ်ချလုံးလုံးစွာနဲ့အန်တီအကင်းစွာမဲပေးနိုင်ဖို့အတွက်ရည်ရွယ်ပါတယ်။အကျောင်းပြောမယ်ဆိုလို့ရှင်မှာမဲဆက်စီရုံတဲ့အခါမှာသတ်မှတ်ထားတဲ့စီကံချက်တွေအတိုင်းပဲပြည်သူလူထုရဲ့လိုက်နာဖို့လိုပါတယ်။နောက်တစ်ခါတက်နိုင်လို့ရှင်တော့လူစုလူဝေးတို့ပေါ့နော်ဒါမှမတော်တာအကောင်းဆုံးပါပဲ။ကိုအားပေးခြင်းနဲ့ပါတီကိုအားပေးခြင်းနဲ့သူကိုကျမတို့ဒီရနိုင်ပြီးတော့ဟိုပေါ့နော်ဒီရပြီဆိုရင် online media တစ်ဆင့်လည်းအားပေးလို့ရနေပါတယ်။
ကိုဗစ်ကာယောဂါပြည်ရင်းကူးစက်မှုစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာဘလူးအဖဲအိမ်ပြင်မထွက်ဖို့ကိုတမတ်ထားပြီးတဲ့နောက်ကူးစက်နှုံတိုးလာတဲ့ရန်ကုန်တိုင်းအတွင်းကမြို့နယ်ခုနှစ်ခုမှာလည်းအပြင်ထွက်ခွင့်ကန့်သတ်ချက်တွေကိုချမှတ်ထားပါတယ်။အဲဒါအပြင်ပြည်နယ်နဲ့တိုင်းအသီးသီးမှာကာယောဂါထိန်းချုပ်ကာကွယ်ရေးအတွက်စီကံချက်တွေချမှတ်ထားပြီးမလိုက်နာသူတွေကိုလည်းတဘာဝဘေးရန်နေတဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့အရေးယူတာတွေရှိလာပါတယ်။အစိုးရရုံးတွေအခြေဆိုင်ရာနေပြည်တော်မှာလည်းဌာနဆိုင်ရာဝန်ထမ်းတွေကိုတဝက်တက်တဝက်နာရုံတက်စနစ်ကိုလာမဲ့ပုံတဲ့ဦးနေမှာပြန်လည်စတင်မှုဗဟိုကော်မတီကညွှန်ကြားထားတယ်လို့သိရပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်ဖြစ်သွင်းကူးစက်မှုကစံချိန်တင်မြင့်တက်လာနေပြီးကိုဗစ်ရောဂါနှိုင်းနှင်းရေးအတွက်ပြည်သူတွေပူးပေါင်းပါဝင်ဖို့လိုအပ်တယ်လို့ဒီနေ့အွန်လိုင်းဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မအကန့်နွန်ပါ။မြန်မာတနင်္ဂနွေလုံးကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့စက်တင်ဘာလ9ရက်နေ့မွန်လတနင်္ဂနွေခွဲထိထုတ်ပြန်ကြေညာချက်အရကိုဗစ် -19 ရောဂါပိုးတက်ခွဲတွေ့ရှိသူအယောက်145ယောက်ထပ်ပြီးအတည်ပြုလိုက်တာကြောင့်မြန်မာနိုင်ငံမှာအတည်ပြုလူနာရောဂါပိုးကူးစက်ခံရသူ1464ယောက်ရှိသွားပြီဖြစ်ပါတယ်။ဒီနောက်ပိုင်းပိုးတွေ့လူနာတွေမှာပြပခေးသွားရာဆိုရင်လည်းမရှိအတည်ပြုလူနာတွေနဲ့ထိဆက်မှုမရှိဘဲရောဂါပိုးတွေ့ရှိလာတာကြောင့်အများပြည်သူတွေပိုမိုသတိထားဖို့ဒီနေ့အွန်လိုင်းဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကသတိပေးပြောဆိုပါတယ
်။သတိထားစေချင်တာအခုကနောက်ဆုံးကြတော့ဒီကိုဗစ်ကတယောက်ချင်းတယောက်ချင်းစီကံထိန်းသိမ်းပြဿနာမရှိတော့ဘူး။အခုဆိုလို့ရှိရင်ပွားရတာပြောတယ်ဘလူးရှိရဘလူးရှိတော့မှမသိဘူး
။ရခိုင်ပြည်နယ်အတွင်းကိုဗစ်ရောဂါတကြောပြန်ကူးစက်မှုတွေဖြစ်ပွားပြီးတဲ့နောက်အခုဆိုရင်ရန်ကုန်အပါဝင်တခြားဒေသတွေပါပြန့်နှံ့လာပါတယ်။အဲ့ဒီနောက်ပိုင်းစစ်တွေကနေရန်ကုန်လေရင်ခီးစင်နဲ့ပြန်လာသူတွေကသက်ဆိုင်ရာဌာနတွေကိုအကြောင်းကြားအသိပေးဖို့နိုင်ငံပိုင်သတင်းစာထံမှလည်းကြေညာထားတာပါ။ယခုချိန်ထိတစ်ဝက်လောက်ဆက်သွယ်မလာသေးတာကြောင့်ယောဂါထိန်းချုပ်ဖို့အတွက်ရက်ပိုင်းလောက်အချိန်ပေးသွားမှာဖြစ်ပြီးလိုက်နာမှုမရှိရင်ဥပဒေကြောင့်အရာအရေးယူသွားမယ်လို့ဒီနေ့အွန်လိုင်းဆွေးနွေးရာမှာနိုင်ငံတော်အတိုင်ပင်ခံကပြောဆိုသွားပါတယ
်။အချိန်တိုင်းသာခွင့်ပေးပါမယ်။အများကြီးလည်းမဟုတ်ဘူးရက်ပိုင်းပေးမယ်။အဲ့ဒီအချိန်မှာမှကိုယ့်ဘက်ကိုကိုယ့်ရဲ့သဘောဆန္ဒအရာမဆက်သွယ်ဘဲနဲ့နောက်မှဒီလိုပါမှတ်သိလို့ရှိရင်ကျွန်တော်တို့အရေးယူရပါမယ်။ဆယ်ရည်ရည်ဆိုတာလဲဟိုဒါပေးခြင်းနဲ့စိတ်နဲ့မဟုတ်ဘူးတတိပေးခြင်းနဲ့စိတ်နဲ့ဒီလိုမလုပ်လို့ကတော့ရန်ကုန်လူညာမြို့မှာအများကြီးပြတ်သွားနိုင်ပါတယ်
ပိုင်းရက်ဖြတ်ပေါ်ထင်းကျုံနိုင်ရန်နဲ့ရောဂါပိုးကူနေပါကမြန်မြန်ဆဲကုနိုင်ရန်အတွက်လှုပ်ဆောင်ရတာဖြစ်တယ်လို့လည်းပြောပါတယ်။
ရခိုင်ကနေလေရင်ခီးစင်နဲ့ပြန်လာသူတွေလူရေလေးထောင်၅ရာလောက်တက်ဆိုင်ရာကျန်းမာရေးဌာနကိုသတင်းပေးဖို့ပြက်ကွက်နေတယ်လို့လည်းရန်ကုန်တိုင်းဒုတိယပြည်သူ့ကျန်းမာရေးဦးစီးမှုတောက်တာချစ်ကိုဟန်ကပြောပါတယ်။
အဲဒါကိုကွာရန်တင်းနေတဲ့ဟိုချက်ချင်းအတွင်းမှာမဟုတ်ပါဘူး။ကျွန်တော်မိမိအိမ်မှာမိမိနေထိုင်မှာကျွန်တော်တို့ကလည်းသူတို့ရောက်လာတဲ့ရက်ကနေပြီးတော့ပေါ့နော်သူတို့ကူးစက်န
ဆိုရင်ပုံပန်လည်းမရှိပါဘူးတချို့ကလည်းဒီလိုဆက်သေးမယ်ဆိုတာကိုလည်းကြောက်တာလေဖြစ်ခြင်းဖြစ်မှာပါမိမိယောဂရှိတာကိုသိလိုက်ရမှကြောက်တာမျိုးလည်းကျွန်တော်တို့လူတွေမှာရှိတတ်ပါတယ်ခင်ဗ
ျစက်တင်ဘာ9ရက်နေ့မွန်လွိုင်းတနအိခွဲတိမြန်မာနိုင်ငံမှာကိုဗစ် -19 ကြောင့်တည်ဆောင်းသူ8ဦးရှိပြီးဖြစ်ပါတယ်ယောဂပိုးရှိတယ်လို့တက်ခွဲအတည်ပြုလူနာတွေထဲယောဂပိုးကင်းစင်လာသူက385ယောက်ရှိပါတယ်ကျမအာကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်မြန်မာမှာကိုဗစ်ကပ်ရောဂါဒုတိယအကြိမ်တကြောပြန်ကူးစက်မှုတွေကြောင့်အသွားလာတင်ကြပ်ကပ်ပန့်မှုတွေတိုးလာတဲ့အတွက်စီးပွားရေးလုပ်ငန်းတွေထိခိုက်ပြီးတော့ပြည်သူတွေအခက်အခဲကြုံလာကြရပါတယ်လုပ်ငန်းထိခိုက်မှုတွေကြောင့်အခက်အခဲကြုံနေကြရသူတချို့ရဲ့ပြောဆိုချက်တွေကိုကျမအိတ်တနာထွန်းကစူးစီးတင်ဆက်ထားပါတယ
်ကျမကတော့ဆက်ရှုပ်ပါတယ်ရှင်ခုဆိုလို့ရှိရင်ကြောင်းနေပါတယ်ပိတ်ခဲတယ်ဆိုတော့လေကျမတို့ရဲ့စီးပွားရေးကတော်တော်လေးနေနာပါတယ်ဟိုကြောင်းကြီးပိတ်ခဲတဲ့ဒီအာဒီကကြောင်းတော်တွေခွင့်ရတာဒီဆရာမတွေအတွက်အင်ဂျီရောကြောင်းတော်တွေရဲ့ဝန်ဆောင်ရောချုပ်နေကြတဲ့အချိန်ဖြစ်တယ်လေခုတော့ဒီကြောင်းကြီးပိတ်ခဲတယ်ဆိုတော့ကျမအနေနဲ့ကတော့စီးပွားရေးမတော်တော်လေးနေနာတာပေါ့ရှင်ဟိုထပ်ပန်းရတဲ့သုံးချိန်ရဖို့ပါတယ်လေပထမစီဆိုင်ဆော့တွေပြီးတဲ့အချိန်ရရဖို့ပါတယ်နောက်တစ်ခါဒုတိယအထောက်ကြလို့ရှိရင်လည်းရဖို့ပါတယ်ဟိုတတိယအထောက်ကြတဲ့ခါလည်းရပါတယ်ရှင
်အဲဘယ်လောက်ရှိတာဆိုတော့ပြောလို့မရဘူးဒါပဲအဲစီကိမှုကတော့ရှိတာပေါ့။ဘယ်ရနဲ့ခုနဲ့ဆိုတော့ပွာတာပေါ့။စတော်ကြီးกว่าလေ။ချင်းငွေချင်းငွေပါညာဆိုတော့လိုင်ကျင်နဲ့လုပ်တဲ့ဆိုင်ကြလေ။ဒါလိုင်ကျင်မရှိရင်မရ။ဒါရကိုကိုကဘာတပိုင်းတတိုင်းလုပ်ငန်းနေဆိုပါလေ
။ကျွန်တော်တူရစ်ကိုင်လုပ်တော့ကြတော့သူကကိုဗစ်မဖြစ်ခင်ကနေကသူကအဲ့အဲ့အဲ့ဒီဒီမှာမဖြစ်ခင်ကနေကဒီပကိုင်းမြန်မာနိုင်ငံမှာမဖြစ်ခင်ကနေကကျွန်တော်လုပ်ငန်းကြီးရရပါဟုတ်တယ်။လုံးလုံးမရှိဘဲနဲ့ရနေတာဆိုတော့ထိကြိုက်ကြတာပေါ့ထိကြိုက်ကြတာဆိုကိုတယောက်တည်းမဟုတ်အကုန်လုံးလေအစိုးရဘက်ကထောက်ပံ့ပေးရလေးအဲ့လိုယူပေးရလေးရှိတယ်လေ2000နှစ်ခါရဦးတယ်ကျွန်တော်မှန်းထားတာကတော့ဒီဒုတိယလိုင်းလေးငြင်းပြီးသွားလို့ရှိရင်သူကလည်းသူကျွန်တော်ဒီကိစ္စကတော့ခီးသွားလုပ်ငန်းကိုအဓိကလုပ်ငန်းဖြစ်နေတော့ကျတော့ကိုပဲငြိမ်းသွားလို့ရှိရင်ခီးသွားလာမယ်နိုင်ငံခြားခီးသွားမလားမြန်မာခီးသွားလာမယ်မြန်မာခီးသွားလာလို့ရှိရင်သူကလည်းသူအထိုက်လေးရောငွေကြေးလည်ပတ်မှုနဲ့စီးပွားရေးလည်ပတ်မှုလေးတွေပြန်ဖြစ်လာလို့ရှိရင်ကောင်းမယ်ဆိုပြီးတော့မျောလင့်ပြီးဒီဒုတိယလိုင်းမြန်မြန်လေးပြီးအောင်တော့မျောနေကြတာပေါ့
ရုပ်မြင်သံကြားနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတီလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်လာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှကြိုဆိုနေပါရစေ
။ဒီခိုင်မီနယ်ကြောက်ပေါ်မြို့နယ်ကမီးလောင်သွားတဲ့ဖရဲပေါင်းကြီးရွာနဲ့တောင်ပေါင်းကြီးရွာမိပေးတင်ရွာက1800ကျော်အရေးပေါ်ကူညီလိုအပ်နေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စစ်ရေးတင်းမှမှုဖြစ်စဉ်တွင်မိလောင်ပျက်စီးသွားတဲ့ကြောက်တော်မြို့နယ်ဖရဲပေါင်းကျေးရွာနဲ့တောင်ပေါင်းကျေးရွာကမိပေးတဲ့ကျေးရွာသားတွေလက်ရှိစားသောက်နေထိုင်ရေးအခက်အခဲရှိနေတယ်လို့ကြောက်တော်မြို့နယ်ပြည်သူ့လူထုကိုယ်စားလှယ်ဦးထွန်းဝင်းကအခုလိုပြောပါတယ်
ဒီကိရတော့အဓိကစားသောက်မှုတွေရောနေထိုင်မှုတွေပါအကုန်လုံးကျွန်တော်တို့ဟိုရှိကြတယ်ပေါ့အဲ့ဒီနေရာတော့ကျွန်တော်တို့ဒီဝေယုံတုံကနဲ့ကမဲကလေးတကြောင်ဝင်လာတာနဲ့ဒါဘဝတစ်ခုပေါ့ဒီလိုပဲဖြစ်ပြကြရတာပေါ့ เดี๋ยวทุกท่านเนาะดีไม่ลองได้ใช่ไหมป่าวอะไรมีด้านสุดที่มาเราบ้ามาผมไม่อยากเลยครับแต่ลูกเราจะเราจะมาดูมีเสด็จดีบารายสันเศร้าที่ชั่วมาทุกท่านดีที่อยู่อะไรเยอะแต่เพียงกับดีกันเลยเนี่ยแต่เพียงกับอยู่อะไรมาบ่คนรู้ไม่หนีจ้าละบ่ที่เราเศร้าตามมือเลยแค่ชี้หน่อยเนี่ยเมื่อไหร่เราเรียนรู้เลยเจ็ดตัวไปตรงนี้จ้าละบ่แต่เจ้าเสียงยาเราเองท้องซูมีด้านสุดบ้างเลียจ่อเลยรู้ยังเราไม่ได้ก็เราจะเราเสียงยาเราเรา
เข้าเชียร์จอดแล้วก็เอาใจเลยแสดงว่าตัวนี้เนี่ยไปมาจอดตรงนี้เนี่ยพยายามบังเชียร์เนี่ยพยายามบังเชียร์ดูมีหลังเปียสีตัวแค่ไหนวะวิบินเนี่ยสิ่งสำคัญที่อยู่อะไรฮะชีวิตจริงอยู่ตัวเองจริงอยู่เสียวฉันจริงอยู่เจ้าตันจริงอยู่เสียวจริงอยู่ดีเป็นมาคุณลุงนี่ใจอย่างไรจริงอยู่มีชุดขยันลุงมีวิธีอยู่อะไรกูยิ่งรู้อะไรแต่รู้เลยพยายามบังเชียร์ดูกูเสียงเพี้ยกับอยู่ว่าเลย
เนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเ
ဒီကတဲ့နယ်လေးတွေနဲ့စားသောက်မှုတွေနေကြတာပေါ့လက်ရှိမိဘတင်ပြည်သူတွေကိုရခိုင်နိုင်ငံရေးပါတီနဲ့လူမှုဖွဲ့စည်းတွေကနေကူညီထောက်ပံ့ပေးဆောင်နေတာပါရခိုင်ပြည်နယ်တဘာဝဖေးစီမံခန့်ခွဲရေးဦးစီးဌာနကဦးစီးရာရှိဦးရဲမင်းဦးကတော့မိဘတင်ပြည်သူတွေအတွက်ထောက်ပံ့ရေးစီစဉ်ရှိနေတယ်လို့ဆိုပါတယ်မိလောင်သွားတယ်ကျွန်တော်တို့လည်းမိသားစုကိုဖေးစီဖြစ်စီကအာမျိုးပြည်ခရိုင်ဆိုရှာမ
ဒီကနေ့ဒီဥစားပေါ်မူပြီးတော့ဒီတတ်မှတ်ချက်တွေတွန်းကားနေရှိတာဒီဖြစ်စဉ်ပေါ်မူပြီးတော့မှကျွန်တော်တို့အတွက်ချက်ပြီးတော့ဒီပြည်စဉ်ပြည်သူတွေကိုထောက်ပံ့ရမှာဖြစ်တာကြောက်ကုန်မြို့နဲ့သုံးမိုင်ကွာမှာရှိတဲ့ဖရာဝန်းကြီးဝါနဲ့တောင်ပေါင်းကြီးဝါပဲမှာစက်တင်ဘာလ3ရက်နေ့ကပောက်ပွဲဖြစ်ခါမှုဖြစ်ပွားပြီးမိလောင်ပြမှုဖြစ်ပွားခဲ့တာပါဒီကစနေကတော့မြန်မာစစ်တပ်ကနေ Malay, see you pretty hard to Gale, Chipuanese, Chipare. Covid 90 yoga, Chipuanese cinema. Then I got pretty hard with Yasabu, Kula Tamaga, Twin Mujogani, Taiko Mudu, Shinibame, Yamanang and Dwayne, the Kaibine, Shamina Dwema, see ye Tema Mudigaro, Shinise, Chipare. General Naiko, a few in your mind with the name people Kavare.
Any Najin, the Manang and Ma, Covid Kayoga, Chipuamu Loni, Yala Raja. ท่านญาติมาเนี่ยจักกะทุกข์เดชขันอารมณ์ကိုအဝင်ထွက်ပြေးလိုက်တဲ့တည်င်းကိုတင်ပြပါမယ်ညီမအေးမှာပါညီမနိုင်ငံမှာကိုဗစ်ကရောဂါပိုးတွေ့ရှိသူတွေတွေ့မြင်လာတာကြောင့်ထိုင်းဆိုရကလုံုံရင်းကိုကြီးကြပ်ထားပြီးထ่านญาติမာနေဇက်ကဒုက္ခเดชခန်းတွေရဲ့အဝင်ထွက်တွေကိုလည်းပြေးလိုက်ပါတယ်တည်င်းဒုက္ခเดชခန်းခုနှစ်ခုကိုတော့လာစမ်းပိုင်းကလေးကပြေးခဲ့ပြီး ဒီနေ့ဒုက္ခသည်စခန်းနဲ့ရဲ့အဝင်ထွက်တွေကိုလည်းပြေးလိုက်ပါတယ်။တည်ရင်ဒုက္ခသည်စခန်းခုနှစ်ခုကတော့မနေ့ကစတင်ပြီးပြေးလိုက်ပါတယ်။တည်ရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘထွေးကတော့မြန်မာနိုင်ငံကနေဝင်ရောက်လာသူတွေရှိမှာကိုထိုင်းဆိုရကစွဲ့နေတာကြောင့်အခုလိုမျိုးအဝင်ထွက်တွေကိုတင်းတင်းကြပ်ကြပ်ပြေးလိုက်တာဖြစ်တယ်ဆိုပြီးပြောပြပါတယ်။ဟုတ်လို့ကျွန်တော်တို့စီ
we bought all the rap plan that quit down really.
Okay,
how can we be my own? Yeah, I think I could be just out the Rasu in the Eddie, you know, woman who never be one like that. I know a good idea, so they love a good of a challenge. I did.
မြန်မာနိုင်ငံရဲ့ပြည်ရေးစစ်ကြောင်းထပ်ပြေးတိုင်းဆောင်လာသူတွေကိုတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း၉ခုမှာနှစ်ပေါင်း၃၀ကျော်ကြာထိုင်းဆိုရကခလုံးဝင့်ပေးထားတာဖြစ်ပါတယ်ဒီဒုက္ခသည်စခန်း၉ခုထဲမှာပြည်နီဒုက္ခသည်စခန်းတစ်ခုမှာတော့ဒုက္ခသည်ပေါင်း၁၃၀ကျော်ခလုံးနေထိုင်နေကြတာဖြစ်ပြီးကျန်တဲ့ကရင်ဒုက္ခသည်စခန်းခုနှစ်ခုမှာခလုံးနေတဲ့ဒုက ေတာပါ
ဒီလိုရှိ Nangan Basan Cha Jumama Yang Ni Nebida, Rohingya Doka Diriha, Lita Yi Kate Shibiro, Jumama Manilu Jabulu, any Jumu Kora Doyo Lila King Yagi, Rohingya Gonsa Liga, Vuegu Pio Yamare, Samasumo Sodan Minya Tara Tisabinjamare, Yamani Yangani Desha Pila Jare, Tinchi, Rohingya Doka Diriha, Akusu, Bingladesh Kasakami, Louis Tutan Yapia Luna Raja, Lita Yi Sindia Doka de Chugu Nia, Quebido, Shibiang Nia, Tatabu Season Hare,
ပင်လယ်ရင်းကကျွန်းဒီပါစန်ချကျွန်းစီကိုရိုဟင်ဂျာဒုက္ခသည်စခန်းတည်တည်ကဘာသာရေးကောင်းဆောင်နေစခန်းတာဝန်ခံနေတွားလည်လာနေကြတာဒီကနေ့ဆိုတုံရံမြောင်နေဖြစ်ပါတယ်ဒီကနေ့မှာတော့စိုက်ပျိုးခင်းနေစတင်ကြောင်းလေးကိုအဓိကလေ့လာခဲ့ပါတယ်လို့ခီးစင်မှာလိုက်ပါခဲ့တယ်ဘာသာရေးကောင်းဆောင်တူကပြောပြပါတယ်ကျွန်တော်မင်္ဂလာစွာဒီကကျွန်တော်ဘရစ်ပတ်လော်ဂျီမှာဥမာစိုက်ကြတယ်ကျဲအ
ก็เลยมาเจอเขาเจ้าหน้าหนาดีกว่ามาเจอเขาเจ้าเลยมาเจอมาเลยบาดายก็เราเนี่ยแกมาชี้เขาเจ้าเนี่ยที่อันนี้ภาษาชาติเจ้าตัวบีเลล่าละสนิมยาเนี่ยวิโรสามวิญญาณเดบอโนตันนี้วันนี้มาเลล่าเลยทีนี้ตันนี้หนาเนี่ยมาสูเลสัตย์ยาวเนี่ยตัวเลล่าเลยเราวิโรที่มาเนี่ยลูรีเนี่ยเลยตัวยาเลยสอสอันนี้จ้องเย่เชนิวบลูมีมีเลยเสียลูเนี่ยวันที่ต่อเรื่องเทล่าช้าตัวจะบาร์เรื่องเบบอโนเอาเมลูเทนเลยเสียห์
ตัวเล่นเกี่ยวอะไรเสียงฉันเอาไม่ติดดาวน์เลยฉันมาเรื่องจู่ๆตัวตัวพี่ก็ดีแล้วเลยใช่ไหมอันนี้จู่เนี่ยมาชีเรื่องบิงลาเรื่องสุยากับปู่สังทารเนี่ยมันยังงั้นทับดีแล้วเลยเชื่อสิ่งที่ดูเขาเด็ดตัวอย่างจอเนี่ยด้วยสงวนยากเลยใช่ไหมรู้ดูเขาเด็กก็รู้ยังงั้นเขาสาวนี่กูตัวหัวที่จู่มามาท้าเก็บไว้สักแค่นี้สิ่งกูไปขอสังตัวบุไว้หมดต้องสุกใจเลยลูกที่คิดจะมาไล่ป่าตัวเลยมันวิบากอะไรเขาสาวตัวกับเปียบยาวเลยตัวห ကျွန်တော်ကနေ့တော့ကျွန်တော်အစီအစဉ်ဟိုတာဟုတ်ကောအစူရမယ်တန်တမီတဲ့ဆွေးနေနဲ့အဲအစီအစဉ်တွေကိုဘယ်လိုလုပ်ရှိတယ်လဲကျွန်တော်ကြီးလိုက်နေအဲအခုလောလောဆယ်ခဏပြေးခံလိုက်ပါအစီအစဉ်နဲ့ကျွန်တော်သူတို့ကိုမှတ်တာလေ
ကျွန်မခေတ္တနေထိုင်ရတဲ့ဒုက္ခတွေဒီအရေးကလက်ရှိကိုဗစ်-19ကပ်ရောဂါကာလဖြစ်တာကြောင့်စီစဉ်မှုအခက်အခဲတွေဖြစ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကရှင်းပြပါတယ်လို့ခီးစင်မှာလိုက်ပါသွားတယ်ဘာလူခါလေးစခန်းရဲ့ခေါင်းဆောင်ဆရာနူးမမတ်ကလည်းပြောပြပါတယ်။တောင်ကျတဲ့ပုံစံနဲ့ဒီမှာလက်ခဲတယ်လို့သူတို့ကပြောနေခဲ့တယ်။အဲကြောင့်လို့ကျွန်တော်တို့ဒီလာစီယာဟိုန ောင်းတာပါလို့ဒီပြည့်တဲ့သူမျိုးကြောင့်ကိုဗစ်နဲ့မကြဘူးအခုကိုရိုနာဗိုင်းရပ်စ်နဲ့လုံးလုံးမရတာဘူးနည်းနည်းလေးပဲကြာမယ်လို့ပြောတာပါ
ဒီကျုံးကိုရောက်နေတဲ့ရိုဟင်ဂျာ306ယောက်ကပြီးခဲ့တဲ့ဧပြီလတုန်းကမလေးရှားနိုင်ငံကိုမောက်ခိုဆက်လီ20နဲ့သွားဖို့ကြိုးစားရင်းနဲ့ပင်လယ်ထဲမှာသတင်းပတ်နဲ့ချီမျောပါပြီးဒုက္ခရောက်နေရတဲ့လေစီးပြေတွေဖြစ်ပါတယ်။ဗမာပြည်ကိုပြန်မယ်လို့သဘောမတူရင်တော့ဒီကျုံးကထွက်ခွာခွင့်မပြုဘူးလို့လည်းဘင်္ဂလားဒေ့ရှ်ကပြောဆိုထားတာပါ။ဒါပေမဲ့ဒီကျုံးမှာနေရင်အန္တရာယ်ရှိတာကြောင့်ဒီရိုဟင်ဂျာတွေကိုအ мян ဆုံးကျုံးကနေရွှေ့ပြောင်းပေးဖို့လူခွေဆောင်ကြီးရေးဖွဲ့ WHO ကလည်းတောင်းဆိုထားပါတယ်။မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်မခံနိုင်ပေမဲ့ဒုက္ခသည်တွေကိုစစ်စစ်လက်ခံသွားမယ်လို့တော့ပြောထားပါတယ်ရှင်ကျွန်မဆုမမ
ဒီ American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်Radio CC တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ရှင်များရှင်ကျမတင်ကြီးထိုက်ပါကိုဗစ် -19 ကူးစက်ပြန့်နှံ့မှုကြောင့်အခက်အခဲမျိုးစုံနဲ့ရင်ဆိုင်ရတဲ့အသေးစားနဲ့အလားစားစီးပွားရေးလုပ်ငန်းတွေအတွက်အစိုးရအကူအညီအပြင်နိုင်ငံတကာရဲ့အကူအညီအစီအစဉ်တွေလည်းရှိနေပါတယ်ဈေးကွက်စနစ်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီဖြစ်တဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ထံကမကြသေးခင်ကပဲဆက်ပစ္စည်းဆိုင်ရာအကူအညီရထားတဲ့ပွင့်ကောင်းပဲကျော်လုပ်ငန်းကဒေါက်တာစုထင်းနဲ့မေးမြန်းပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်
။မက
ွေးတိုင်းစလီမျိုးမှာဖြည့်ဆိုင်ခဲ့တာစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆုထေဟာဆိုလို့ရှိရင်ဒါမကြခင်ကပဲအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအကူအညီဖြစ်တဲ့ USAID ရဲ့အကူအညီပေါ့နော်အစီအစဉ်မှာဒါအကူအညီရထားတာပါဆိုတော့ဒေါက်တာဆုထေရှင်ဘလို့အကူအညီမျိုးများရပါလဲရှင်
โอเคရှင်သူတို့ကတော့အခုဒီဆောက်လို့ရတာတော့မျိုးစုံပေါ့เนาะဟိုဟာပေါ့ဤပညာအကူအညီတို့စက်ပစ္စည်းအကူအညီတို့မျိုးစုံရှိပါတယ်ဆိုတော့သူတို့ဆီကနေစက်ပစ္စည်းအကူအညီရထားခဲ့တာဖြစ်ပါတယ်ရှင
်အဲ့တော့ဒီ USA ဆီကနေပြီးတော့ခုနစက်ပစ္စည်းအထောက်ပံ့ရတယ်ဆိုတော့လုပ်ငန်းမှာရောဘာတွေပြောင်းလဲသွားလဲအရင်ကရောဒီစက်တင်နဲ့ထုတ်နေရမဟုတ်ဖဲနဲ့လက်နဲ့ထုတ်နေလို့လားဘလို့ပြောင်းလဲသွားလို့ပါလဲရှင်
အော်ဟုတ်ကဲ့ရှင်အရင်တော့ manual ပေါ့နော်အရင်တော့လက်မှုနဲ့ပဲတွားနေတာပေါ့နော်တွားနေတဲ့အချိန်ဒီမှာတော့အခက်ခဲတွေအများကြီးပေါ့နော်ကိုယ်ဘလောက်ပဲလုံနိုင်လုံနိုင် manual ဆိုတဲ့အတိုင်းပဲပေါ့နော်အများကြီးကိုမတွားနိုင်တာမျိုးတွေပေါ့နော်ဒီဈေးကွက်ထဲမှာရှင်ဖိုက်တဲ့အခါမှာအဲဒီအခက်ခဲအများကြီးရင်ဆိုင်ရတာရှိရပေါ့နော်အဲဒီကနေမှစစ်ကိုပြောင်းလဲလိုက်တဲ့အခါကျတော့သူ့ရည်ရွယ်တာလေအဓိက expo ဈေးကွက်ပေါ့ပြည်တွင်းဈေးကွက်တယ်မကပဲနဲ့ expo ဈေးကွက်ထိပါရည်ရွယ်တာဆိုတော့ဥမာဒီအားလုံးစက်တီပြောင်းလဲသွားတဲ့အခါမှာ food safety လည်းဖြစ်သွားမယ်ပြီးတော့ဒီတခြားနိုင်ငံအထိလက်ရှိလည်းသူကအခုအဲ US နဲ့ပစ္စည်းပို့နေတဲ့အပိုင်းတွေလည်းရှိနေတော့အဲ့ဒီချိပါအများကြီးတိုးတက်သွားနိုင်တယ်ပေါ့နော်အဲ့ဒီတော့အဲတိုးတက်နိုင်ရင်နောက်ပြီးတော့ခါကြတော့ဒီဝန်ထမ်းတွေရဲ့ဒီကျန်းမာရေးပဲအကုန်လုံးပေါ့နော်အများကြီးပြုပြင်ပြောင်းလဲသွားနိုင်တယ်လို့ဟိုယူဆချိပါတယ်ရှင်
ဟုတ်ကဲ့အဲ့တော့ဒီအသေးစားအနှက်စားလုပ်ငန်းတွေအတွက်နိုင်ငံတကာအကူအညီတွေကဘယ်လောက်အထောက်အကူဖြစ်ပါလဲရှင
်အခု SME တွေအများဆုံးမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ SME တွေအများဆုံးလိုအပ်တာကလည်းအဓိကဤပညာအကူအညီပေါ့နော်ဤပညာအကူအညီကိုနောက်ပြီးတော့အဲ့လိုမျိုးဟိုဒီလိုအပ်တဲ့အဲဒီစက်ပစ္စည်းပေါ့နော်အဲ့လိုမျိုးလုပ်ငန်းဘယ်လုပ်ငန်းပဲဖြစ်ဖြစ်ကိုယ်လုပ်ငန်းနဲ့ကိုက်ညီတဲ့အဥ္စာမျိုးပေါ့နော်စက်ပစ္စည်းပဲဖြစ်ဖြစ်ထောက်ပံ့တာပဲဖြစ်ဖြစ်အဲပြီးလို့ရှင်နိုင်ငံတကာဈေးကွက်ကိုထိုးဖောက်ဖို့အတွက်ကိုအဆက်အသွယ်တွေထောက်ပံ့တာပဲဖြစ်ဖြစ်ပေါ့နော်အဲ့ဒီအရာကအများကြီးတိုးတက်ပြောင်းလဲနိုင်လဲပေါ့နော်အခုလေမြန်မာနိုင်ငံမှာတော်တော်များများ UK ဘက်ကလည်းလာတယ်အခု US ရှိတယ် US ကလည်းကြားနေပြီရှင် USAID ကလည်းလေအဲ့တော့ USAID ရှိမယ် UK ဘက်က project တွေရှိမယ်အဲပြီးတော့ဒိမတ်ကလာတာတွေရှိရဲ့နေတာလန်ကလာတာရှိရပေါ့နော်ဒါအစုတိတာလေးတွေပဲရှိသေးတာအစုတိတဲ့တခြားထောက်ပံ့တဲ့အဖွဲ့အစည်းတွေလည်းအများကြီးရှိနေဦးမှာပါရှင
်ဆိုတော့ဒီနိုင်ငံတကာအထောက်ပံ့နေဟိုရယူတဲ့အခါမှာဒီလုပ်ငန်းရှင်တွေဘက်ကဘယ်လိုမျိုးတာဝန်ယူရပါသလဲရှင
်တာဝန်ယူမှုတာဝန်ခံမှုကတော့အပြည့်ပေးရတယ်ရှင်ဟောငါလက်ထက်ရောက်ရင်ပြီးသွားရောဆိုတဲ့ပုံစံမျိုးနဲ့တော့လုပ်လို့မရဘူးရှင်အခုဆိုရင်လည်းဆိုရင်အဲဒီ၄နှစ်ပေါ့နော်၄နှစ်လုံးလုံးမှာကိုကကွာတို့သူတို့ဒီအောက်စာကိုယူပြီးရင်ဘယ်တော့တိုးတက်ပါမယ်လို့ပြောထားတယ်ကိုယ့်ရဲ့တိုးတက်မှုလည်းတစ်ချိန်လုံးကြည့်နေရမယ် report လည်းအမြဲတမ်းတင်ပေးရတယ်အမြဲတမ်းဥမာဟိုလစင်ပဲဖြစ်ဖြစ်သုံးလတစ်ခါပဲဖြစ်ဖြစ်ပေါ့နော် quarterly ပဲဖြစ်ဖြစ် monthly ပဲဖြစ်ဖြစ်သူတို့အမြဲတမ်း report ကြီးတင်ပေးရတယ်ဒီတိုးတက်မှုကြီးနဲ့ပတ်သက်လို့အမြဲတမ်းလည်းဟိုစောင့်ကြည့်တာမျိုးလည်းရှိရဲ့ပြီးတော့တကယ်ပဲအမှန်အကန်အလုပ်လုပ်ရလားတကယ်ပဲတိုးတက်ပြောင်းလဲလာတာမှန်ရဲ့လားဆိုတာကိုလည်းသူတို့အဖွဲ့အစည်းကအမြဲတမ်းဒီလုပ်ငန်းရှင်တွေကိုတစ်ချိန်လုံးလိုက်ပြီးတော့ services စင်တာမျိုးတွေနောက်ပြီးတော့ report တင်ပေးရတာမျိုးတွေအမျိုးစုံရှိရဲ့အဲ့ဒီထဲမှာမှားနေတာရှိရဲ့ဆိုလို့ရှိရင်လည်းသူတို့ဘက်ကနေပြီးတော့ခါကြတော့အဲ့လို support တာမျိုးတွေပေါ့နော်အဲ့လိုမျိုးတွေလည်းကြားနေရပါတယ်ပေါ့နော်အဲ့လိုမျိုးရှိပါတယ်ရှင
်ဟုတ်ကဲ့အဲ့တော့ဒီရတဲ့အကူအညီနဲ့အဲ့လိုဒီကိုယ့်ဘက်ကနေပြန်လုပ်ပေးရတဲ့ဟာတွေပေါ့နော်အဲ့ဒီအပိုင်းရောက်တော့ရောဟိုလုပ်ငန်းရှင်တယောက်အနေနဲ့ပို့ပြီးတော့အလုရှုပ်သွားစီသလားဒါတည်းကဟိုကိုယ့်အတွက်တာဝန်တစ်ခုကြီးမြန်ဖြစ်လာပါသလား
ဒါကတော့ပုံမှန်လုပ်ပေးရမယ်အဲကိုကသူတို့မတင်မှုဆိုရင်တောင်မှပေါ့နော် report မပေးရအောင်ဆိုရင်တောင်ဒါကိုလုပ်ငန်းမှာမရှိဟိုလေရှိကိုရှိတဲ့နဲ့ဖြစ်ကိုဖြစ်တဲ့နဲ့ပေါ့နော်ဒီ indicator တွေဖြစ်နေတဲ့အတွက်ကလုပ်ကိုလုပ်ရမယ့်ဥစ္စာတွေပေါ့နော်အဲ့လိုမျိုးလေးနောက်ကနေ control တစ်ခုရှိရခါကျတော့ပို့ပြီးတော့ကိုကတွန်းအားဖြစ်စေရလို့တော့ခံစားရရပေါ့နော်ဒါမဟုတ်ရင်ရပြီကလည်းအေးစစ်စစ်နေပြီဆိုရင်တော့ဒါအလှရှင်နေလေအလှရှင်နေပေးထားတဲ့ပတ်သက်ဖြစ်နေတဲ့အတွက်အဲ့တော့ကိုလက်ထက်မှာရပြီကြောင့်ထိုးလိုက်မှနဲ့စရင်အဲ့လိုနောက်ကနေတွန်းအားတစ်ခုဖြစ်နေတဲ့အတွက်အော်ငါဖြစ်ကိုဖြစ်အောင်လုပ်ရမယ်ဆိုတော့တွေးနေဆိုတော့နောက်ကနေတုံးအောင်ကြောင့်လည်းလုဖြစ်တာလည်းရှိတယ်ပိုပြီးစီးစနစ်ကြတဲ့အလုပ်ဟိုစီးစနစ်ကြအောင်လုတက်သွားတဲ့အလိချင်းကောင်တစ်ခုလည်းရလာတယ်လို့ဆိုတော့ပိုထင်ပါတယ်ရှင်
အကူအညီတော်တော်များများငွေကြေးပေးတာမဟုတ်ဖဲနဲ့ဤပညာဒါမှမဟုတ်လဲစက်ပစ္စည်းဆိုလဲဒါစက်ပစ္စည်းပေါ့နော်ဒီလိုမျိုးပေးတာပါဆိုတော့ဒီလုပ်ငန်းရှင်တွေဘက်ကရောဒါကအထောက်အကူဖြစ်ပါရဲ့လားဟိုငွေရတာကပုံမြတ်မကောင်းဘူးလား
လက်ထက်မှာငွေလျှောက်လာတဲ့အခါမှာဥမာပေါ့နော်က
ကိုလိုအပ်တဲ့လုပ်ငန်းကိုလုပ်ငန်းတွေမှာမထဲဖြစ်ဖဲနဲ့တခြားမှာကိုလိုအပ်တဲ့နေရာမှာသုံးမိသွားတယ်ဆိုလို့ရှိရင်ဒါကလုပ်ငန်းတူတာကိုမဟုတ်တော့ဘဲနဲ့အများကြီးထိခိုက်နေနိုင်မှာပေါ့နော်ဟိုဘက်ကဂရန့်ပေးနေနိုင်ငံတွေရောက်ကိုလိုငယ်ရောက်အများကြီးထိခိုက်နေနိုင်မှာဖြစ်တဲ့အတွက်အခုလိုမျိုး
လုံးဝငွေပေးရမျိုးမဟုတ်ဘဲနဲ့သူတို့လူချင်းတဲ့စိတ်ကြည်သူတို့ကိုယ်တိုင်ရဲ့ဝယ်ပေးတာမျိုးကပို့ပြီးတော့အများကြီးပို့ပြီးထိရောက်ပြီးတော့အကျိုးရှိပါလိမ့်မယ်လို့ဆိုတော့ထင်ပါတယ်အခုလက်ရှိစီစဉ်လေးကလည်းပို့ပြီးတော့ကောင်းပါရဲ့ရှင်
โอเคရှင်ဟိုအများကြီးတော့ပြောင်းလဲလာပါတယ်ဆိုတော့နီးပညာကိုကြီးဆိုရင်လေကိုယ်ရည်ဆိုလို့ရှိရင်ကိုတိတနောက်နီးပညာနဲ့ကြတော့ကိုအင်တာနက်ရှင်နယ်မှာထိုးဖောက်ဖို့အတွက်မှာကြတော့အားနည်းချက်တွေအများကြီးရှိရပေါ့နော်အဲ့အတွက်နီးပညာကိုကြီးတခါတလေဆိုလို့ရှိရင်နောက်ဆုံး business plan marketing plan ဆွဲတာကပို့ပြီးတော့အထောက်အကူအများကြီးကိုဖြစ်တယ်ပေါ့နော်တော့တစ်ခုလည်းရှိတာကကိုကလည်းပို့ကျူးစားရတာပေါ့နော်အနည်းဆုံးတော့ကိုယ်စီမှာ80000ရာခိုင်နှုန်း80000ရာခိုင်နှုန်းစိုက်ထုတ်ဖို့ငွေပမာဏက20မှာစတမ်းမှရှိနေဖို့လည်းလိုအပ်တယ်ပေါ့နော်အနည်းဆုံး90မှာစိုက်ထုတ်ဖို့ငွေက80000တုံးမဟုတ် 80000ရာခိုင်နှုန်းလည်းထမှာလည်းရှိထားပြီဆိုလို့လည်းငွေမှာပမာဏနဲ့ပေါင်းလိုက်ရင်ဥပမာ9နှစ်လောက်မှဝယ
VOA မြန်မာဝိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြတ်မောင်ပါရှင်။မြန်မာနိုင်ငံမှာ November 6ရက်ကျင်းပမယ့်ရွေးကောက်ပွဲကိုမထိခိုက်အောင်လို့ Facebook ကစောင့်ရနေပါတယ်လို့ August 31ရက်နေ့က Facebook ကသတင်းထုတ်ပြန်ပါတယ်။ထိခိုက်စေမယ့်အချက်အလက်အမှားတွေမပြတ်အောင်စောင့်ရနေတယ်လို့အမုန်းစကားတွေအကြမ်းဖက်မှုတွေကိုလှုံ့ဆော်တဲ့ဖော်ပြချက်တွေကိုဖယ်ရှားနေတဲ့အကြောင်းကိုထုတ်ပြန်ချက်ထဲမှာရှင်းထားပါတယ်။မဲဆန္ဒရှင်တွေကြားမှာမဲမပေးချအောင်လို့ကြိုးစားတဲ့ဖော်ပြချက်မျိုးတွေရွှေကောက်ပွဲလုပ်ငန်းရှင်တွေပေါ်ထိခိုက်စေမဲ့ဖော်ပြချက်တွေကိုဖယ်ရှားသွားမယ်လို့ပြောပါတယ်။ချိန်ညာချက်ထုတ်ချိန်ကနေလိုဂန်ဘာလ22ရက်နေ့အထိ Facebook ပေါ်တင်တဲ့သတင်းချက်လက်မှားတွေကောလာဟာလတွေကိုဖယ်ရှားသွားမှာဖြစ်ပါတယ်။သူအဆိုကိုယ်စလင်လောင်းဟာမြန်မာနိုင်ငံသားမဟုတ်ဘဲဘင်္ဂါလီဖြစ်လို့ရွှေကောက်ပွဲဝင်ပြိုင်လို့မရဘူးဆိုတာမျိုးမှားရင်းဖော်ပြမှုမျိုးတွေကိုဖယ်ရှားသွားမှာဖြစ်တယ်လို့ဥပမာပေးထားပါတယ်။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပဋိပက္ခတွေနဲ့ပတ်သက်လို့ Facebook လူမှုကွန်ရက်ဟာအမုန်းစကားဖြန့်နာတွေအကြမ်းဖက်ဖို့တုံ့ဆော်တာတွေကိုထိထိရောက်ရောက်မတားဆီးနိုင်ခဲ့ဘူးလို့ဝေဖန်ခံထားရချိန်မှာအခုလိုမျိုး Facebook ကရွေးကောက်ပွဲမထိခိုက်အောင်ဆောင်ရွက်လာတာဖြစ်ပါတယ်။သတင်းမှားတွေမပြန့်ရဲ့အပအဝင်အခုလိုစောင့်ကြည့်တုံ့ပြန်သွားမယ်လို့ Facebook ကပြောကြားတာကောင်းပေမဲ့လက်တွေ့ဆောင်ရွက်မဲ့နေရာမှာတည်ထားလို့ရမယ့်အချက်တွေရှိတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားဆောင်ရွက်နေတဲ့အတန်အဖွဲကိုတည်ထောင်သူသုတေသနမန်နေဂျာကိုရဲဝေဖြူအောင်ကထောက်ပြပါရယ
်အပိုင်းနှစ်ပိုင်းရှိတယ်ပေါ့နော်ဆိုတော့ပထမတစ်ပိုင်းကတော့ဘယ်လိုအကောင့်တွေဖော်မလဲဆိုတာကိုရင်ပြောရမယ်နဲ့တူတယ်ဒါဘာကြောင့်လဲဆိုတော့ဒီအရင်ကာလတွေတုန်းကမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင် Facebook ကနေပြီးတော့ခရီးကိုပြုခဲ့တဲ့ဟာတွေရှိတယ်အမှတ်ခံချက်ပေးခဲ့တဲ့ဟာတွေရှိတယ်တွတ်တော်လည်းတကယ်အကောင့်တွေဖော်ရဲ့နေရာမှာအဲ့ဒါတွေပြည့်မိကြတာမရှိဘူးဒါဥပမာဆိုလို့ရှိရင်ကျွန်တော်တို့တွေကတကယ်မအန်တီအများရဲ့အချက်လက်တွေအကြောင်းအရာတွေကို24နာရီတွင်ဖိရှားပေးမိလို့ပါတော့ခရီးကိုပြုခဲ့ပေးမယ်လေတကယ်လက်တွေ့မှာက24နာရီတောင်မှမဖြုတ်ချနိုင်တဲ့ဟာတွေအများကြီးရှိခဲ့တယ်။ဒါပြီးတဲ့အခါမှာဒီကျွန်တော်တို့ဒီကဒီအမုန်းစကားတို့ကိုပေါ့နော်ဒီအကြောင်းပြပြီးတော့မှလက်လက်စာထုတ်ဖို့ပြောဆိုခွင့်ဒီချိုးဖောက်ခံရတဲ့ဖြစ်စဉ်တွေလည်းအတိတ်မှာတော့အများကြီးရှိခဲ့တယ်ပေါ့နော်။အမုန်းစကားတွေဒီလူအဖွဲ့အစည်းကိုတကယ်လို့မှအန်တီအပြူလာနိုင်တဲ့လူမှုပဋိပက္ခတွေဖြစ်လာစေနိုင်တဲ့အကြမ်းဖက်မှုတွေဖြစ်လာစေနိုင်တဲ့အန်တီရရှိတဲ့စကားဖြစ်အတွင်ပြောင်းရင်တော့ကန့်တရပါလိမ့်မယ်အဲ့လိုမဟုတ်တဲ့ဒီတာမန်ဒီဒီဝေဖန်ပြောဆိုမှုတွေပြီးရဲ့အခါမှာဒီအမုန်းဒီပေါ်တော့အန်တီရရှိတဲ့စကားမပြောက်တဲ့တာမန်တကယ်ရက်တွေကိုတော့ဒီပေါ်တော့ဒီပြည်ပင်လို့မရအောင်အကောင်ပြည်ပင်တာကလည်းလက်ထောက်ပြောဆိုမှုကိုပြည်ပင်နေတူတူပဲအချို့သောတတိယမီဒီယာတွေရဲ့အချို့သော post တွေကို Facebook ကဖျက်ချလိုက်တာတွေပြီးရဲ့အခါမှာဒီတိုင်းရင်းသားအရေးကိစ္စပြောဆိုတာတွေကိုဒီပေါ်တော့ဒီ Facebook ကထုတ်ချတာတွေစတဲ့ဟာတွေကအများကြီးရှိတယ်လက်တော့တောင်မှရှိရသူတို့အခုလည်းဟိုထက်ပြီးတော့မှရေခောက်ပွဲနဲ့ပတ်သက်ပြီးတော့မှဘူးဆာမဂူလေးရှင်အစ်စ်တင်လုပ်လိုက်တယ်ပေါ့နော်ဆိုတော့အဲ့ဒါကလည်းဘယ်လောက်ထိလက်လက်စာတော့ပြောဆိုကုန်ကိုဘယ်လောက်ကာကွယ်ပေးနိုင်မလဲပြဿနာတွေရောဘယ်လောက်ဖြေရှင်းနိုင်မလဲဆိုတော့အဆင့်ခေါ်မှုတစ်ခုပေါ့နော်ဆိုတော့နောက်ဒုတိယပိုင်းအနေနဲ့ကျွန်တော်မြင်တာကကြတော့Facebook ကဒီကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မှဗမာ language ပြီးတဲ့အခါမှာဒီအပြောများတဲ့ဒီ Rakhine Gimpo ပြီးတဲ့အခါမှာဒီအခြားတော့ဒီတိုင်းတာ language တွေအစ်တားဒီအမျိုးစုံကိုပေါ့နော်ဒီကျွန်တော်တက်ချွန်းနဲ့တူဒီအများကြီးလက်ခံဖို့လိုအပ်တယ်ပေါ့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေ ပြီးတဲ့အခါမှာဘာသာစကားအရာဘာသာပိဒါအရာစားတဲ့လူစားတဲ့အကြောင်းအရာတွေကိုတိတိကျကျအကောက်ကဲပြပြဒီမြန်မာနိုင်ငံရဲ့ရေကန်နေကန်နိုင်ငံရေးအခြေအနေကိုတိပတားလူတွေဆိုလို့ရှိရင်တော့ပြဿနာမရှိဘူးအဲ့လိုမျိုးပဲနဲ့လူသားတော်မှမဟုတ်တဲ့ AI တွေကိုတုံးပြီးတော့မှဒီဓာရီကိုလုံမယ်ဆိုတာကအင်မတန်မှစိုးရင်ကိုကောင်းတဲ့ကိစ္စဖြစ်တယ်အလွန်အတီးအများကြီးပေါ့နော်လွတ်လပ်စွာတစ်ဖက်ပြောဆိုမှုကိုဟိုထိခိုက်လာနိုင်တဲ့အများကြီးရှိရလို့ကျွန်တော်ထင်တယ်မြန်မာနိုင်ငံရဲ့ content ကိုတိတိကျကျသိနေတဲ့ခြေကံမြေကံနောက်ခံအခြေအနေတွေကိုသိရှာသိပြီးရခါမှဘာသာစကားပါဝင်အခြားသောဒီတိုင်းသားဘာသာစကားတွေပါဟိုဒုက္ခနဲ့တူသိနေတဲ့သူတွေကိုပေါ့နော်ခန့်အပ်ပြီးတော့လုပ်တာကဟိုအဆင်ပြေမယ်လို့တော့ထင်ပါတယ်ပေါ့နော်
မြန်မာနိုင်ငံရွေးကောက်ပွဲအတွက် Facebook ရဲ့စီကံချက်အသစ်တွေထဲမှာတည်င်းနဲ့မသက်ဆိုင်ပဲထင်အောင်ထင်မှားဖြစ်နိုင်တဲ့ပုံအမှားတွေတုံးတာတွေထိန်းချုပ်ရေးလဲပါဝင်ပါတယ်။တက်တန်းတစ်နှစ်ကျော်ရှိနေတဲ့ပုံတွေကိုပြန်ရှယ်မယ်ဆိုရင်ဒီဓာတ်ပုံဟာတစ်နှစ်ကျော်တည်းကရှိနေတဲ့ဓာတ်ပုံအဟောင်းဖြစ်တယ်ဆိုတာမျိုးရှယ်မဲ့သူကိုသတိပေးမယ်လို့ Facebook ထုတ်ပြန်ချက်မှာရေးထားပါတယ်။အဲ့လိုလုပ်နိုင်ဖို့ Artificial Intelligence AI ဉာဏ်ရည်တုနည်းပညာအဖြစ်လူတွေကစောင့်ကြည့်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။တဲ့မှာအချက်အလက်ပါတွေမပြတ်အောင်ထိန်းချုပ်နိုင်ဖို့အတွက် Facebook Messenger ကနေ message text forward ပို့တာကိုလည်းတခါတဲ့လူအများကြီးစီကိုမပို့နိုင်အောင်လို့အကောင့်၅ခုစီကိုပဲပို့နိုင်ဖို့ထိန်းချုပ်ထားပါတယ်။ဒါကလည်းမိန့်ခွန်းထုတ်စရာဖြစ်တယ်လို့ကိုရဲဝင်ပြောအောင်ကပြောပါတယ်
။ဒီအရင်ပြိပခါတွေမှာဆိုလို့ရှိရင်တော့ဒီရှောင်းစော်တဲ့လူတွေကဒီအဲ့လိုမျိုးအတုံးပြူပြီးတော့လုပ်ခဲ့တာတွေတွေ့ရတယ်။ဥပမာဆိုလို့ရှိရင်တရားရုံးကနေပြီးတော့မှပေပါတာဝင်ပေပါတာဝင်တွေကတော့ဘာတွေပြင်ဆင်နေပါလဲသူတို့တွေကဘာတွေတိုက်ခိုက်ဖို့လုပ်နေပါလဲဆိုတော့အကြောင်းအရာတွေမှာဟိုဒီ message ကို10ဦးစီညှောက်ဝေလိုက်ပါလို့15ဦးစီညှောက်ဝေလိုက်ပါလို့ဆိုတော့ဒီ fake message တွေပို့တယ်အဲ့ဒါတွေကိုပြန်လည်ညှောက်ဝေပြီးတော့ပြန်နေတာရှိတယ်အဲ့ဒါတွေကိုတော့တာစီကောင်တာစီပြန်ထိုင်လိုက်တယ်တူတော်ညာမိကုန်းတစ်ခုကကျတော့ကောင်းမွန်တဲ့ message တွေကိုအကောင်းမွန်တဲ့ message တွေကိုကျတော့ဘယ်လိုတာစီပြန်နိုင်မှာလဲတကယ်တော့တာစီပေးနိုင်ရဲ့မလားဆိုတာကအပြစ်ပနာရှိရပါတော့ဆိုတော့အဲ့ဒါတွေကတော့မိကုန်းထုတ်ရှာပြီဆိုတော့ပထမဦးဆုံးအနေနဲ့ကျွန်တော်အဲ့ချာလေးတွားချင်ပါတယ်
Facebook လူမှုကွန်ရက်ပေါ်မှာလူမှုရေးရွေးကောက်ပွဲနိုင်ငံရေးကိစ္စတွေကိုကြော်ညာတဲ့အခါဒီကြော်ညာတွေကိုဘသူကဖဲအဖွဲ့အစည်းကလုပ်တဲ့ကြော်ညာလဲဆိုတာအောက်မှာမဖြစ်မနေဖော်ပြဖို့လိုအပ်ပါတယ်။ဒီကြော်ညာဟာဘသူကဘာရည်ရွယ်ချက်နဲ့ထည့်တယ်လဲဆိုတာကို Facebook တုံးတဲ့သူတွေသိရှိနားလည်နိုင်ဖို့ဖြစ်တယ်လို့ပြောပါတယ်။အဲ့ဒီကြော်ညာတွေကိုလည်းပြန်လည်ကြီးကံဖို့ Facebook ရဲ့ Ad Library ဆိုတဲ့နေရာမှာ9နှစ်သိမ်းထားပေးမှာပါ။
အဲ့ဒီအချက်အနေနဲ့ကျွန်တော်တို့တွေကဒီကောင်းတယ်လို့ယူဆရတယ်။ရေကူအားဖြင့်ကောင်းတယ်လို့ယူဆရတယ်။တကယ်တမ်းအဲ့လိုမျိုးဒီတည်င်းအချက်လက်ဒီအမှားတွေပြီးတဲ့အခါမှာဒီကျွန်တော်တို့ကတကယ်အနေရှိတဲ့စကားတွေကိုဖြန့်နေတဲ့အဲ့လိုမျိုးဖြန့်နိုင်ရည်ရှိတဲ့ page မျိုးတွေပေါ့အဲ့လိုမျိုး page မျိုးတွေကကြောင်ညာတဲ့ကြောင်ညာတွေကိုတော့အဲ့လိုမျိုးသာလုပ်ပြီးလို့ရှိရင်ကိုယ်အဆင်ပြေမယ်လို့ကျွန်တော်တွေလည်းမြင်ပါတယ်
။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားဆောင်ရွက်နေတဲ့အသံအဖွဲ့ကိုတည်ထောင်သူသုတေသနမန်နေဂျာကိုရဲဝေဖြူအောင်ဖြစ်ပါတယ်။ Facebook ပေါ်ကတည်င်းအချက်လက်တွေမှန်မှန်မှန်ဆိုတာကို Boom AFP Fact Check နဲ့ Fact Crescendo ဆိုတဲ့မိတ်ဖက်အဖွဲ့၃ဖွဲ့ကစစ်ပေးနေတာဖြစ်ပါတယ်။အခု2020ခုနှစ်ဒုတိယ3လပတ်ထဲမှာအမုန်းပွားစီတဲ့အချက်အလက်တွေပါဝင်နေတာကြောင့်ဖော်ပြချက်ပေါင်း23,000ကိုဖြုတ်ချခဲ့တယ်လို့ Facebook ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပထမ3လပတ်မှာလည်းအဲ့ဒီလိုဖယ်ရှားလိုက်တဲ့ဖော်ပြချက်ပေါင်းက9,000ရှိခဲ့ရာကဒုတိယ3လပတ်မှာတော့3,000နီးပါးအထိများလာခဲ့တာပါ။ရွေးကောက်ပွဲကာလမှာသူ့အမြင်ကိုယ်မြင်တွေကိုပုံပွင့်လင်းလင်းလွတ်လွတ်လပ်လပ်ပြောဆိုဆွေးနွေးကြဖို့ကအရေးကြီးပါတယ်။ဒီလိုမျိုးအမြင်မတူတာတွေကိုတည်င်းမှမပြတ်အောင်ဆိုပြီးထိတ်ချုပ်တာမျိုးလက်ရှိအာဏာရအစိုးရအတူကြကန့်တတ်တာမျိုးတွေဖြစ်မှာကိုတော့အရက်ဖက်အဖွဲ့အစည်းတွေကစိုးရိမ်နေကြပါတယ်ရှင်။ကျွန်မဆွေးမြတ်ပါမှာ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရည်ချင်းမှုရည်စည်းမှာခေတ်စားနေတာတွေချင်ပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဆောင်းကိုရီးယားနာမည်ကြီး K-pop ဖွဲ့ဖြစ်တဲ့ BTS ပြီးခဲ့တဲ့ရက်ပိုင်းမှာလည်းထုတ်လိုက်တဲ့တချင်းက American Billboard ရဲ့ Hot အဖြစ်ဆုံးတေးတရာဆင်ကိုချက်ချင်းရောက်သွားပါတယ်ဒါကကိုရီးယား K-pop တချင်းတစ်ပုတ်အနေနဲ့ဘေးဘောရဲ့အကောင်းဆုံးစင်းမှာထိတ်ဆုံးရောက်တာပထမအဦးဆုံးဖြစ်ပါတယ်။2013ခုနှစ်မှာစတင်ဖွဲ့စည်းတဲ့ BTS ဖွဲ့ဟာ K-pop ကို American ပြည်အောင်စုနဲ့တကမာလုံးကိုအရှိန်ဟုန်ပြည့်ဖြစ်နေရောက်ရှိစေတာပါ။အောက်တိုဘာ31ရက်နေ့မှာအခုသူတို့ထွက်သွားတဲ့ Dynamite ဆိုတဲ့တချင်းကအင်္ဂလိပ်ဘာသာနဲ့တစ်ပုတ်လုံးတည်ဆူထားတဲ့သူတို့အဖွဲ့ရဲ့ပထမအဦးဆုံးအင်္ဂလိပ်တချင်းလည်းဖြစ်ပါတယ်။
the center day, but come out the end of Mari, American, Nanga, the Kura Mari, online out on move on. Don't let it any. Now time move on. Don't think she right. ဒီကဟာဒစ်ဖြစ်ဆုံးတေးတရားစင်ကတော့အမေရိကန်နိုင်ငံတွေမှာအွန်လိုင်းကနားထောင်မှုတွေရေဒီယိုလိုင်းတွေကထုတ်လွှင့်မှုတွေနဲ့တကယ်တဲ့ချင်းအွန်လိုင်းရောအပြင်မှာပါရောင်းချရမှုတွေကိုပေါင်းပြီးတော့တွေ့တာဖြစ်ပါတယ်။အရင်တုန်းကတောင်ကိုရီးယားကဆိုရင်2000ခုနှစ်မှာအစိုးရဆိုင်ကကန်နမ်စတိုင်ဆိုတဲ့တဲ့ချင်းနဲ့ဘီလ်ဘော့ဒ်ဟော့100ဆီမှာနံပါတ်1အထိအမြင့်ဆုံးရောက်ခဲ့ပူတာပါ။အခုB
င်သစ်တင်တာဖြစ်ပါတယ်
။ We have a new movie coming out in September, a concert in October, and a new album later this year. Wow.
အခုအချိန်ရောက်ပါတယ် BTS ဖွဲ့ကသူတို့တချင်ဟာနေရာတိုင်းကလူတိုင်းတွေမျှော်လင့်ချက်သတင်းစကားကိုစောင့်ကြည့်ပေးလာပါတယ်လို့ပြောပါတယ်။ပြီးတော့သူတို့ဒီ September မှာရုပ်ရှင်ကားတကားထွက်ပါမယ်။အော်တိုဝါလာမှာဖျော်ဝေပွဲလုပ်မယ်ဒီနေ့ကုံပိုင်းမှာအခွေသစ်ထွက်ပါမယ်လို့သူတို့အဖွဲ့ကဂျွန်ခုတ်ကပြောသွားပါတယ် BTS ဖွဲ့ကပြီးခဲ့တဲ့သတင်းပတ်ကမှကျင်းပသွားတဲ့ MTV Video ဂီတစုပေးပွဲမှာလည်း Dynamite ဆိုတဲ့သတင်းနဲ့ပထမအဆုံးချိန်ဖျော်ဝေသွားခဲ့တာပါအဲဒီ MTV ဂီတစုချင်းမျိုးမှာသူတို့ကအကောင်းဆုံးဂီတအဖွဲ့စုအကောင်းဆုံး Pop အဖွဲ့စုအပါအဝင်စုလေးစုရရှိသွားပါတယ်ရှင
် To do what I doI need some idea of the threat we face.
As I understand it, we're trying to prevent World War III.
ဘာသာပြန်ဆန်းရှုံးရှင်ထုတ်လို့ရကထုတ်လို့ရိုက်ကူးတဲ့ထဲနဲ့ရုပ်ရှင်ကိုတော့ဥရောပနိုင်ငံတွေနဲ့တောင်ကိုရီးယားကနေဒါစတဲ့နိုင်ငံပေါင်း80ကရုပ်ရှင်ရုံကြီးတွေမှာအော်ရိုလာကုမ္ပဏီကပြသခဲ့ပြီးဝင်ငွေခန့်မှန်းချေ53သန်းနဲ့စောင့်ဖွင့်ခဲ့တာပါဒီရုပ်ရှင်ကိုဒီနေ့အတွင်းမှာဝင်ငွေအကောင်းဆုံးဖြစ်ဖို့မျှော်လင့်ထားပေမဲ့ကရောကအချိန်ကြီးကြောင့်အယုံတင်ဖို့အကြိမ်ကြိမ်ရှေ့ဆိုင်ခဲ့ရတာဖြစ်ပါတယ်ဒေါ်လာ100,000အကုန်ကြောင့်ခံရိုက်ကူးခဲ့တဲ့ဒီထဲနဲ့ရုပ်ရှင်ကမှာတော့John David Washington, Robert Pattinson နဲ့ Elizabeth Debicki ကိုပါဝင်ပြီးတရုပ်ဆောင်ထားတာဖြစ်ပါတယ်။ဒီကားမှာမင်းသား John David Washington က CIA ထောက်လှမ်းရေး agent တူအနေနဲ့တရုပ်ဆောင်ပြီးတော့ကမ္ဘာပြတ်သောတဲ့အခြေအနေကိုတားဆီးဖို့နိုင်ငံတကာအဖွဲ့အစည်းကြီးတစ်ခုကကမ်းလှမ်းတဲ့တာဝန်ကိုယူခဲ့တာနဲ့ဇလန်းဆင်ထားပါတယ်။လက်ရှိကပ်ဘေးအခြေအနေတွေအကန့်အသတ်တွေကြောင့်ဒီကားယုံတင်ရင်ယုံတင်ဝင်ငွေကောင်းဖို့မျှော်မှန်းရခက်ခဲပါတယ်။ဒါမဲ့လည်းအခုမျှော်လင့်ထားတာချက်ပို့ပြီးတော့ကောင်းနေပြီးတော့အခုရလဲအရာအတော်လေးကျေနပ်ဖို့ကောင်းတဲ့အဖွဲ့မယ်လို့ Warner Brothers ရုပ်ရှင်ကုမ္ပဏီအကြီးအကဲ Toby Emmerich ကပြောပါရင် Hollywood ရုပ်ရှင်ကုမ္ပဏီတွေအနေနဲ့ကဲရောဟာအကန့်အသတ်တွေကြောင့်ရုပ်ရှင်ထုတ်လုပ်ပြသမှုတွေကိုဆိုင်းငံ့တာတွေတချို့ဆိုရင်လည်းယုံကြည်မဲ့ကောင်းကိုအွန်လိုင်းပေါ်မှာပြသတာမျိုးတွေလုပ်လာရတဲ့အခြေအနေဖြစ်ပါတယ်ဒါနဲ့လေရုပ်ရှင်ယုံကြည်တွေမှာတော့ယောဂကုသမှုကာကွယ်ရေးအစီအမံတွေအနေနဲ့ယုံတွေမှာဖြစ်မနေနှကောင်းစည်းတက်ရတာတွေရုပ်ရှင်ပြသမှုတစ်ခုနဲ့တစ်ခုကြားမှာယုံကိုအသေးချာတန့်ကျင်ရှင်းလင်းတာတွေနဲ့ပုံမှန်အဖြစ်ယုံတွေမှာရှိမဲ့ပြည့်တတ်ကို90ရာခိုင်နှုန်းလောက်ပဲလက်ခံပြရတာတွေရှိပါတယ်ရုပ်ရှင်ရေးကွက်အကြီးဆုံးဖြစ်တဲ့ American နဲ့တရုတ်တို့မှာဒီသတင်းမှတ်မှာထဲနဲ့ရုပ်ရှင်ကောင်းကိုပြသပါတယ်Took my crew to Japan, party like Kardashian. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီတက်တရောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ American Studio ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။နိုင်ငံတရားဝပြောရေးအတွက်ဆောင်ကျဉ်းပေးခဲ့ကြတဲ့အလုသမားတို့ကိုအကုန်ပြုတဲ့အနေနဲ့နှစ်စဉ်စက်တင်ဘာလရဲ့ပထမဆုံးကြားရောက်တဲ့တနင်္လာနေ့ကိုအလုတ်အားလိုက်ရဲ့အဖြစ်သတ်မှတ်ထားပါတယ်။နယူးယောက်မြို့မန်ဟတ်တန်အရပ်မှာ1882ခုနှစ်စက်တင်ဘာလ5ရက်နေ့ကအမျိုးသားနဲ့အမျိုးသမီး1000ကျော်ဟာအလုတ်သမားနေကိုဂုဏ်ပြုတဲ့အနေနဲ့ခြိတက်ပွဲကျင်းပခဲ့ကြပါတယ်။အလုတ်သမားတွေအတွက်တင့်တော်ကောင်းမွန်တဲ့လုပ်ငန်းခွင်အခြေအနေဖန်တီးရေးအလုတ်ချိန်တိုးတောင်းရေးလုံလောက်တဲ့လုခတိုးပေးရေးစတဲ့အချက်တွေတောင်းဆိုခဲ့ကြတဲ့အလုတ်သမားတို့ကိုဂုဏ်ပြုတဲ့အနေနဲ့နယူးယောက်ပြည်နယ်ဗဟိုအလုတ်သမားတမကကမကထလုပ်ပြီးဒီခြိတက်ပွဲကိုဆင်နွှဲခဲ့တာဖြစ်ပါတယ်။ အဲ့ဒီနေ့ဟာအလုံသမားတွေကိုဂုံပြူကြတဲ့ဆိုပေမဲ့တရက်စာလောက်အားကအဆုံးရှုံးခံအနစ်နာခံပြီးခြေတက်ပွဲပါဝင်ဆင်နွှဲခဲ့ကြရတာဖြစ်ပါတယ်သူတို့တွေပင်ပန်းပန်းအလုံလောက်ကြရတဲ့အတွက်နစ်နာမှုတွေကိုရတဲ့နဲ့ရောကြီးရဖို့တနိဋ္ဌာန်အခိုင်အမာချထားတယ်ဆိုတာပြသဖို့အတွက်ခြေတက်ပွဲပါဝင်ခဲ့ကြတာဖြစ်ပါတယ်ဒီနှစ်မှာတော့ကိုဗစ်-19ကပ်ရောဂါအလုံလောက်တဲ့ပြည်သူတွေအတွ coronavirus mapian bwa aung ka kwe de ane ne tan ne chi de pi du de ain ya ni alou lou ni ja da lo tain ne chi de won nan ni ya le yoga wo tai phet yi shi dan thwet alou lou ni ja ba de a ye bwa won nan ni ne chan ma yi won nan ni a na ma chan phet tu de ne a the a tan lu na de wo ku ta pi su pe bo an de ya ja alou lou ni ja ba de chan ma yi won nan ni ha tu ro ye mon myat de alou twe a tat ko pradana ma tha be a nit na khan ni ja ba de Nanga lepamu shay yamatoya ao. Now tat tane chide pudure, alolo nejara, shiba de. Eritema, amyazua, lokalaza, neneve yare, alotomare, chepare. Sipuziaria, seloja, ma pietalu. Piambura, young charare, lonai mada, the chalu de sazia shima chepare. Dilubabe, sare gale, nanga de wan sare leca, yuiche di sare winga pinai ma chepare. Alo peke attention than ye dre. Nanga to one coronavirus, Mapian Puayi, Kagwe, Sewane, Kagwe, Pisi, Alon Lau Yao, Nilansha, Season Nijar, and Nangan Kanga on the air, Kangana, Lubabe, Da Abe Sayoni, Ye Tansin, Champu Sayoa, Lotomari, Kangana, Ye Jibare, Akulu Lu Anijima, Daikailu Mayana, American Pirazu, Jankaina, Swambagau, Kabajiu, Tabi, Tabi, Pialai Delu, Tamara Donald Trump, Yosu Lai Bare. တရဲကောင်းတွေကနိုင်ငံတော်ဝန်တိုက်ပွဲဝင်ခဲ့ကြပါတယ်ဆရာဝန်တွေနဲ့သူနာပြုတွေဟာအတတ်နိုင်ဆုံးအသက်တွေကယ်ဆယ်နိုင်မှုညာပေါင်းများစွာအိပ်ကက်ခံခဲ့ကြပါတယ်ပြည်သူတွေစားစရာဖူးလုံအောင်လယ်သမားတွေကုန်တင်ရင်မောင်းနေနဲ့ကုန်စုံဆိုင်ဝန်ထမ်းတွေဟာအလုပ်တွေဆက်လုပ်နေကြပါတယ်မိသားစုတွေအိမ်နီးချင်းတွေနဲ့အချင်းချင်းရိုင်းပင်းကြသလိုအတိုင်းအဝိုင်းတစ်ခုလုံးစီးလုံးညီညွတ်စွာဒ ဒီနိုင်ငံရဲ့အရေးအတွက်တွေဟာနိုင်ငံနဲ့ပြည်သူတွေအတွက်လေးစားဖွယ်ရာဂုဏ်ပြုထိုက်သူတွေဖြစ်ပါတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဖ်ပြောဆိုလိုက်ကြောင်းပါခင်ဗျာ
American Suya is the Bora and Avogu, Timbialo Pivavi. Much up below in Editorials VOA Washington DC 20237 USA who cite our people Naimale. www.voanews.com/etitorials Kule, email people Nagalu, Netonya Ne, Chautiku, Titonya Litongule, Festin people Naimale.
စက်တင်ဘာလ9ရက်တနင်္လာနေ့အတွဲဗီယိုအမြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆွေးနွေးမှာတက်ပြောပါအောင်မယ်ရှင်။ရုရှားအစိုးရအတိုက်အခံအလက်ဆီနာဗယ်နီအစိတ်ခတ်ခံခဲ့ရတာကြောင့်ရုရှားနိုင်ငံရဲ့ဂျာမနီနိုင်ငံကိုတွေ့တမ်းတဲ့တဘာဝဓာတ်ငွေပိုင်လိုင်းစီမံကိန်းကိုဖျက်ဖို့အတွက်ဂျာမနီနိုင်ငံကထိတ်တန့်နိုင်ငံရေးသမားတွေဝင်ကြီးချုပ်အန်ဂလာမာကယ်ကိုတ 2 pipeline ซีมันเกง ကို ဖြတ်ပြီးတော့ Russia ရဲ့ လုပ်ရက် ကို လက်မခံ ဘူး ဆိုတာ ပြသတဲ့ လို့ Germany ထိတ်တန့် နိုင်ငံ သမားတွေ က ပြောပါတယ် လောလောဆယ် Berlin မြို့တော် က စေယုံ တစ်ခု မှာ ကူးတက်မှု ခံယူ နေတဲ့ မင်းမျော နေစဲ အတိုက်အခံ နှစ်ပါးနေ ကို Russia အစိုးရ က အစိတ်ခတ် လုပ်ကြံ ဖို့ ကြိုးစားခဲ့တယ် လို့ Germany နဲ့ တခြား နောက်နိုင်ငံ အစိုးရ တွေ က ပြောနေပေမဲ့ Russia အစိုးရ က တော့ ဒီ ဆွဲချက် တွေ ကို ညှင်းဆန်း နေပါတယ် India နိုင်ငံမှာ COVID-19 အတည်ပြုလူနာအခြေအတွက်ဟာ Brazil နိုင်ငံထက်ကို ပိုများသွားပြီဖြစ်လို့ ကမ္ဘာမှာ အတည်ပြုလူနာ ဒုတိယမြောက်အများဆုံးနိုင်ငံဖြစ်သွားပါတယ် ဒီကနေ့တင်းနာနေတရက်ထဲ အတည်ပြုလူနာ 9,102 ယောက်စံချိန်တင်ရှိတယ်လို့ ကျန်းမာရေးဌာနကထုတ်ပြန်ပါတယ် ဒါကြောင့် India မှာစုစုပေါင်း အတည်ပြုလူနာ 4.2 သန်းကျော်ရှိသွားပါပြီ Indonesia နိုင်ငံအခြေပြည်နယ်တွေက ပင်လယ်ကမ်းခြေတစ်ခုကို 4GB Rohingya 300 ပါးရောက်လာတဲ့အတွက်ကဲတင်ထားတယ်လို့ Indonesia အလားပိုင်းကပြောပါတယ် 14 ဒဇီနဲ့ ဦးကျော်ပလန်းကမ်းခြေကိုရောက်လာတဲ့ Rohingya တွေကိုဒေသခံတွေတွေ့ရှိတာကြောင့် တာဝန်ရှိသူတွေကိုအကြောင်းကြားခဲ့တာဖြစ်တယ်လို့ Bandar Sakti ခရိုင်ရဲချုပ်ကပြောပါတယ် 14နဲ့ရောက်လာသူစုစုပေါင်း 298 ယောက်ဖြစ်ပြီးတော့ အမျိုးသမီး 181 ယောက်ကလေး 14 ယောက်ပါတယ်လို့သူကပြောပါတယ် ကိုဗစ်ကရောဂါဆိုးရိမ်မှုရှိနေတယ်မို့သူတို့ကိုလောလောဆယ်ယာယီနေရာချထားပေးတယ်လို့လောက်ဆာမာဝေမြို့ချက်ချင်းဒီအဖွဲ့အစည်းအကြီးကပြောကြပါတယ် VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရှင်အခုတနင်္လာနေ့ညအတွက်ရေဒီယိုအတန်းဖိမှုကတော့ဒီလောက်ပါပဲ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆင်းရဲပါတယ်ရှင်
This program has come to you from the Voice of America, Washington.